Welcome to the Voice of America in Burmese.
Mingwa mane kemasha. Washington ni review American tangani 2020 August 9 ye tining nwe ni mane khen season 2 ko Myanmar samno chain mane 6 nai ga ni 9 nai thi line no meter 2440 ne 51 line line meter 190 ru ga ni thau lwin pe ni ba bi. Chuma khin myo tat ba. Di mane khen tanin nwe ko ko nyan win aw ne tu pyo pya pe ba me.အာဖရိကတိုင်မှာကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးအတွက်ပြင်းပြင်းထန်ထန်နဲ့ရဲရဲဝံ့ဝံ့ဆောင်ရွက်ဖို့လိုနေပြီလို့ AU အာဖရိကသမဂ္ဂကပြောကြားလိုက်ပါတယ်။အခုခါမှာအာဖရိကတလွှားဒီရောဂါကူးစက်ခံရသူကတသန်းကျော်နေပါပြီ။ဒါပေမဲ့အာဖရိကတိုက်ကနိုင်ငံတချို့မှာဒီရောဂါကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုတွေမလုပ်ရတဲ့အတွက်ကူးစက်သူအရေအတွက်ဟာဒီထက်ပိုပြီးများနိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတိပေးပါတယ်။ကမ္ဘာတလွှားကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူကJohn Hopkins တက္ကသိုလ်စစ်တမ်းအရစနေနေ့မှာ19သန်းခွဲနီးပါးရှိနေပြီးအမေရိကန်နိုင်ငံမှာတော့9သန်းနီးပါးရှိနေတာကြောင့်ကမ္ဘာကူးစက်မှုစုစုပေါင်းရဲ့4ပုံတစ်ပုံလောက်ဖြစ်နေတာပါအမေရိကန်နိုင်ငံမှာဒီရောဂါဖြစ်ပွားမှုကိုကလေးငယ်တွေမှာပါတွေ့လာရပြီးလူငယ်တွေ Hispanic တွေနဲ့ထားနေတိုင်းရင်းသားကလေးငယ်တွေမှာကူးစက်မှုနဲ့သေဆုံးမှုနှုန်းကပိုများတယ်လို့ CDC American ကူးစက်ရောဂါဆိုင်ရာဗဟိုဌာနကအစီရင်ခံစာထုတ်ပြန်ပါတယ်အကူးစက်ခံရသူ 1.3 ကျော်ရှိနေတဲ့အိန္ဒိယနိုင်ငံမှာတော့တရက်အတွင်းသေဆုံးသူက 1,000 နီးပါးရှိခဲ့တာပါအမေရိကန်နဲ့ဘရာဇီးပြင်အိန္ဒိယနိုင်ငံမှာဒီရောဂါကူးစက်မှုအများဆုံးပါဘရာဇီးနိုင်ငံမှာစနေနေ့အထိကူးစက်ခံသူစုစုပေါင်း 3,000 နီးပါးရှိနေပါတယ်ဗြိတိန်နိုင်ငံမှာတော့စနေနေ့ကစပြီးအဆောက်အဦတော်တော်များများအတွက်အဆောက်အဦထဲမှာပါနှာခေါင်းဆီးမတက်မနေရညွှန်ကြားချက်ကိုစတင်ပါတယ်American ပြည်တော်စုမှာ coronavirus ကူးစက်မှုမြင့်မားနေတဲ့လေးလတာကာလအတွင်းဒီရောဂါနဲ့ဆက်ဆက်တဲ့ရှားပါတဲ့ကိုရင်းအင်္ကာတွေရောင်ရမ်းတဲ့ယောဂါဖြစ်လို့ဆင်းရုံတင်ခဲ့ရတဲ့ကလေးငယ်ပေါင်းက600နီးပါးရှိတယ်လို့ CDC ကူးစက်ရောဂါဆိုင်ရာဗဟိုဌာနကတောက်ချန်နေထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ကိုရင်းအင်္ကာရောင်ယောဂါတဲ့ဖြစ်ပွားမှုကတိတ်ကိုရှားပါပေမဲ့အပြားရှိပြီးနှလုံးကြောက်ကအုံနောက်ဆတဲ့ကိုရင်းအင်္ကာတွေရောင်လာတတ်တယ်လို့အစိတ်အသင့်လက္ခဏာတွေကာဝါဆာကီခေါ်သွေးကြောရောင်လက္ခဏာမျိုးတွေနဲ့အတူပြင်းပြင်းထန်ထန်ခံစားရလေရှိပါတယ်။ဒီယောဂါကိုခလီးငယ်တွေနဲ့ဆယ်ကျော်သက်တွေမှာ COVID-19 ယောဂါဖြစ်ပွားပြီးတရင်နှစ်ပတ်ကနေ၄ပတ်လောက်ကြာမှဖြစ်ပွားတာတွေ့ရပါတယ်။ဒီယောဂါနဲ့ပတ်သက်ပြီးလမ်းညွှန်ချက်တွေကို CDC ကမေလာထဲမှာထုတ်ပြန်ခဲ့ပြီးဒီယောဂါဖြစ်ပွားသံသယရှိလူနာတွေကိုဒေတာရင်းနဲ့ပြည်နယ်ချမ်းမာရေးဌာနတွေသတင်းပို့ဖို့ညွှန်ကြားခဲ့တဲ့နောက် March လ3ကနေ July လလည်းအတွင်းဒီယောဂါဖြစ်ပွားသူက980ရှိတာတွေ့ခဲ့ရပါတယ်။ American အနောက်မြောက်ပိုင်း Oregon ပြည်နယ် Portland မြို့မှာဒီသတင်းပတ်အတွင်းအကြမ်းဖက်မှုရှိလာတဲ့ဆန္ဒပြမှုတွေနဲ့မတိမငြိမ်ပိုဖြစ်လာနေပြီးနောက်ထပ်ဆန္ဒပြမှုတွေလည်းထပ်တွေ့ရအောင်မယ်လို့ခန့်မှန်းထားကြပါတယ်။ Minnesota ပြည်နယ် Minneapolis မြို့မှာလူမဲမျိုးသား George Floyd ရဲဖမ်းထားခြင်းတေဆုံးခဲ့ရခြင်းအစပြီးအဲ့ဒီမြို့မှာညစဉ်လိုလိုဆန္ဒပြနေတာအခုဆိုရပ်ပေါင်း80ရှိနေပါပြီ။တောက်ကြန်နေညာကတော့ Penumbra Kelly အဆောက်အဦမှာစုဝေးတာဟာတရားမွန်ချောင်း Portland ရဲကခြေညာပြီးအဲ့ဒီမှာရှိနေသူအလုံးထွက်သွားဖို့အမိန့်ပေးခဲ့ပါတယ်။ဆန္ဒပြသူတွေဟာစနေနေ့မနေ့ပိုင်းရဲတွေလာမောင်းမထုတ်ခင်နိုင်တော်ကြားဒီအဆောက်အဦမှာရှိနေကြတာဖြစ်ပြီးအများအပြားဖမ်းခံခဲ့ရပါတယ်။ဆန္ဒပြသူတွေကရဲတွေကိုကြောက်ခဲတွေကြက်ဦးတွေဗျက်ဦးတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။ Portland မြို့နယ်ကနေ6မိုင်လောက်အကွာကအဲ့ဒီလူနေရပ်ကွက်မှာခြေစပရင်းနေညာကစပြီးတောက်ကြနေမနေ့ထိရုံရင်းဆန်ခတ်ဖြစ်ခဲ့တာပါ။ Portland မြို့က Federal တရားရုံးမပြည့်စုံအောင်ကာကွယ်ဖို့သမ္မတ Trump အဆိုအရကဗဟိုအစိုးရရဲတွေဆစ်လွတ်တာကိုမကျေနပ်တဲ့လူလူက July လတုန်းကသတင်းနှစ်ပတ်လောက်ညစဉ်လိုလိုထောင်နဲ့ချီးပြီးဆန္ဒပြခဲ့ကြတာပါ။လက်နောနိုင်ငံဘေရွတ်မြို့မှာလူအများပြားသေဆုံးသွားပြီးအပျက်စီးတော်များခဲ့တဲ့အင်ကာနီပောက်ကွဲမှုအတွက်အစိုးရကင်တွယ်ဆောင်ရွက်ပုံကိုမချေနှက်လို့စုဝေးလာတဲ့ဆန္ဒပြသူထောင်ပေါင်းများစွာကိုစနေနေ့ကရဲတွေကမျက်ရည်ယိုဘုံနဲ့ပစ်ခတ်ခဲ့ပါတယ်။အစီအစဉ်နဲ့ပြုလုပ်တဲ့ဆန္ဒပြပွဲအစပိုင်းမှာပဲလူတစုကလွှတ်တော်ဝင်ပေါက်ကိုပိတ်ထားတဲ့အတားအဆီးတွေကြော်ဖြတ်ဖို့ကြိုးစားရင်းရဲတွေကိုကြောက်တုံးတွေနဲ့စတင်ပစ်ပေါက်ခဲ့တာဖြစ်ပြီးရဲတွေကလည်းဆန္ဒပြသူတွေကိုမျက်ရည်ယိုဘုံတွေနဲ့ပြန်လည်ပစ်ခတ်ခဲ့ပါတယ်။ဆန္ဒပြသူတွေကနိုင်ငံရေးဝန်ကြီးဌာနအဆောက်အဦကိုဝင်ရောက်စီးနင်းခဲ့ကြပါတယ်။ဒါအပြင်လွှတ်တော်အဆောက်အဦကိုသွားတဲ့လမ်းပေါ်ကပိတ်ထားတဲ့အတားဆီးတွေအတွက်အထောက်ကူရအောင်အားဖြစ်ထားတဲ့ trucker တစ်စီးကိုလည်း meeting ရှုခဲ့ကြတာပါ။ဆန္ဒပြသူတရားစင်ကျော်လောက်ရှေးရုံပို့ခဲ့ရပြီးတချို့ကလည်းအချင်းဖြစ်တဲ့နေရာမှာပဲကုသပေးခဲ့ရတယ်လို့ Lebanon ချက်ချင်းဖွဲ့ကပြောပါတယ်။အင်္ဂါနေ့ပောက်ကွဲမှုကလည်းလူပေါင်း158ဦးသေဆုံးပြီး6000ကျော်ဒဏ်ရာရခဲ့တာပါ။
ွင့်ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္ဂနွေနေ့မနေ့ခင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်2020ပြည့်နှစ်ဆယ်တန်းဆာမွေအောင်စင်းတွေကိုဩဂုတ်9ရက်တနင်္ဂနွေနေ့မနက်အာယုံတက်ချိန်ကစပြီးထုတ်ပြန်လိုက်ပြီဖြစ်ပါတယ်။ဒီလိုထုတ်ပြန်လိုက်တဲ့ဆိုပေမဲ့အရင်နှစ်တွေလိုစာစစ်ဌာနနဲ့အထက်တန်းကျောင်းတွေမှာအောင်စင်းစာရွက်ကိုကပ်ပေးတာမျိုးမဟုတ်ပဲပညာရေးဝန်ကြီးဌာနရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ www.moe.gov.mm နဲ့ www.myanmarexam.org တို့မှာပြည်내နဲ့တိုင်းလိုက်အောင်စင်းတွေကိုဝင်ရောက်ရှာဖွေကြည့်ရှုနိုင်တယ်လို့ပညာရေးဝန်ကြီးဌာနထုတ်ပြန်ချက်မှာရေးသားထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်တားဆီးရေးဦးစားပေးလှုပ်ဆောင်နေရခြင်းဖြစ်တာကြောင့်အခုလိုအွန်လိုင်းကနေထုတ်ပြန်ရတာဖြစ်တယ်လို့လည်းကြေညာချက်ကဆိုပါတယ်။ Internet website ကနေကြည့်ရှုဖို့မလွယ်ကူသူတွေအတွက်တော့မြန်မာအတန်ရေဒီယိုအစီအစဉ်ကရော Skynet Education Channel တွေကပါအောင်စင်းကိုတနင်္ဂနွေဒီကနေ့ကစလို့ကြေညာသွားမှာဖြစ်ပါတယ်။ဒါမဲ့သက်ဆိုင်ရာစာစစ်ဌာနတွေကိုပြဖို့ထုတ်ပြန်ထားတဲ့အောင်စင်းတွေကိုလူကိုယ်တိုင်လာကြည့်လို့ရတဲ့ဆိုရင်တော့သက်ဆိုင်ရာကျောင်းအုပ်ကြီးနဲ့တာဝန်ကျဆရာဆရာမတွေစီမှာကျန်းမာရေးဝန်ကြီးဌာနရဲ့ကိုဗစ်ကာကွယ်ရေးစည်းကမ်းချက်တွေအတိုင်းလိုက်နာပြီးတနင်္လာနေ့ကစလို့မနေ့9နာရီကနေညနေ4နာရီအတွင်းလာရောက်ကြည့်ရှုနိုင်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီမိုကရေစီရေးလှုပ်ရှားမှုဦးဆောင်သူနှစ်ဦးကိုတညတာဖမ်းဆီးခဲ့တာကိုမကျေနပ်တဲ့အတွက်လူတစ်ထောင်လောက်စနေနေ့ကစူဝေးဆန္ဒပြခဲ့ကြပါတယ်။အသက်35နှစ်အရွယ်လူအခွင့်ရေးရှင်နေအန်နွန်နမ်ဖာနဲ့အသက်23နှစ်အရွယ်ကျောင်းသားဖန်ဦးပေါင်ဂျန်နုတ်တို့ကိုစူပူအောင်လှုပ်ဆောင်မှုနဲ့ရောကာယောဂါကာလလူမစုရအရေးပေါ်အမိန့်ကိုချိုးဖောက်မှုအတွက်ပါဆူဆွဲပြီးတောက်ကြနေတုန်းကဖမ်းဆီးခဲ့တာပါ။နောက်ထပ်လှုပ်ရှားမှုတွေမလုပ်ဖို့သူတို့ကိုအာမခံနဲ့စနေနေ့မှာပြန်လှုပ်ပေးခဲ့ပြီးစုံစမ်းစစ်ဆေးမှုတွေကိုတော့ဆိုင်းငံ့ထားပါတယ်။ရုံးတော်ရဲ့ဆုံးဖြတ်ချက်အရသူတို့နှစ်ဦးကိုနောက်ထပ်ဒီလိုပြစ်မှုမကျူးလွန်မှုတားမြစ်ပေမဲ့သူတို့အနေနဲ့တရားဝင်ဆန္ဒပြပွဲတွေမှာပါဝင်ခွင့်ရှိကြောင်းအနွန်းရဲ့ရှေ့နေကပြောပါရယ်ပြီးခဲ့တဲ့တနင်္လာနေ့ကဆန္ဒပြပွဲတွေမှာအနွန်းကစီးမင်းခံဘီရင်စနစ်ကိုပြုပြင်ပြောင်းလဲရေးအပြင်းထန်တောင်းဆိုခဲ့ပါရယ်ဒီအတွက်တော့သူ့ကိုတရားရုံးကဆွဲချက်မတင်ခဲ့ပါဘူးသူတို့နှစ်ဦးစလုံးကဒီမိုကရေစီရေလှုပ်ရှားမှုတွေကိုအခြေခံဥပဒေနဲ့အညီလှုပ်သွားမယ်လို့ပြောဆိုထားပါရယ်ခင်ဗျာအမေရိကန်ရဲ့အရေးယူတံခါးပေးဆို့မှုကြောင့် Huawei ဆက်သွယ်ရေးနည်းပညာကုမ္ပဏီကထုတ်လုပ်နေတဲ့နောက်ဆုံးမော်စမတ်ဖုန်းတွေမှာထည့်သုံးတဲ့ကွန်ပျူတာ chip အပြားထုတ်လုပ်မှုကိုလာမယ့်စက်တင်ဘာလရဲ့ကြာရင်ရဆိုင်ရတော့မှာဖြစ်တယ်လို့ Huawei ကပြောပါတယ် chip အပြားထုတ်လုပ်မှုကိုအဲ့လိုရဆိုင်ရမှာဖြစ်တဲ့အတွက် Huawei အတွက်ကြီးမားတဲ့ဆုံးရှုံးမှုလို့ဆိုပါတယ် Huawei ကြောင့် Cyber Internet လုံခြုံရေးအနေရရှိလာနိုင်ကြောင်းအမေရိကန်ကပြောဆိုနေတာကြောင့်အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားတင်းမာမှုကပထဝီနိုင်ငံရေးအရေးပါတဲ့ပြဿနာဖြစ်လာပါတယ်။အမေရိကန်ရဲ့တံခါးပေးဆုံးမှုကြောင့် Huawei ကုမ္ပဏီကထုတ်တဲ့ Kirin 9000 chip အပြားတွေထုတ်လုပ်တာကိုစက်တင်ဘာ15ရက်နေ့ကစပြီးရပ်ဆိုင်းရတော့မှာဖြစ်ကြောင်း Huawei ရဲ့ CEO Yu Chantong ကတောက်ကြနေမှာပြောသွားတာပါ။ Huawei ကုမ္ပဏီအတွက်အမေရိကန်ကထုတ်လုပ်ပေးနေတဲ့ smartphone ပစ္စည်းအစိတ်ပိုင်းထုတ်လုပ်မှု Google တိတ်တချင်းနဲ့အခြား smartphone ဝန်ဆောင်မှုတွေကိုအမေရိကန်ကပြီးခဲ့တဲ့နှစ်ကလေးကပိတ်ဖင်ထားတာဖြစ်ပါတယ်ခင်ဗျာတောင်ကိုရီးယားနိုင်ငံမှာဒီနှစ်မုတ်တုံမိုးကာလဟာပြီးခဲ့တဲ့9နှစ်တာကာလအတွင်းအရှည်အကြာဆုံးဖြစ်ပါတယ်46ရက်ကြာမိုးသည်းထန်ခဲ့တဲ့အတွက်ရေကြီးမြေပြိုတာတွေနဲ့အတူအနည်းဆုံးလူ26ဦးသေဆုံးခဲ့ရပြီးစနေနေ့ကဒေသခံတွေဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ပါတယ်စနေနေ့ညနေပိုင်းမှာလူ9000နီးပါးကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့တယ်လို့တောင်ကိုရီးယားပြည်ထောင်စုနဲ့လုံခြုံရေးဌာနစီးရင်နေရသိရပါတယ်အခုချိန်ထိလူ10ကနန်းပျောက်ဆုံးနေဆဲဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံတောင်များအစွန်စုံချင်းမြေကြီးကြီးပြီးစနေနေ့ကပေ300ကျော်မြင့်နဲ့ရေကာရာကျိုးပေါက်ခဲ့တာကြောင့်အနီးတစ်ဝိုက်ဒေသကိုရေလွှမ်းမိုးသွားခဲ့တယ်လို့ JOLAKI တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီမြေကမ်းနှစ်ဘေးမှာနေတဲ့လူ900အပါဝင်အဲ့ဒီဒေသကြီးတစ်ခုလုံးကလူ1900လောက်ဟာဘေးကင်းရကိုပြောင်းရွှေ့သွားတာပါ။နိုင်ငံရဲ့တစ်တောဌာနကလည်းမြေပြိုမဲ့အန္တရာယ်ရှိကြောင်းသတိပေးချက်ထုတ်ပြန်ထားပြီးဒီစနေတနင်္ဂနွေနေ့ရက်မှာ 3B ကျအဆင့်ကိုအမြင့်ဆုံးထုတ်ပြန်ထားပါတယ်။ JOLAKI ကတောင်လီနဘေးမှာရှိတဲ့ရွာတရွာမှာတောက်ကြနေကမြေပြိုကျမှုအတွင်းအိမ်ငါးလုံးနှိမ့်မြုပ်သွားရပါတယ်ခင်ဗျာ
။ The Voice of America, VOA.
တင်းငွေနေမနက်ခင် VO ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့စိတ်ဝင်စားဖွယ်ရာသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။အခုဆက်လက်ပြီးလာမယ့်အမေရိကန်ရွေးကောက်ပွဲမှာဘယ်သူအနိုင်ရဖွယ်ရှိသလဲဆိုတာကိုကြည့်ကြအောင်ပါခင်ဗျာ။ကျွန်တော်ကျော်စံသားပါ။လာမယ့်နိုဝင်ဘာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအကြိုလူထုသဘောထားစစ်တမ်းတွေအရဆိုရင်ဒီမိုကရက်သမ္မတလောင်းဖြစ်လာနိုင်တဲ့ဂျိုးဘိုင်ဒန်ဟာလက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့ဆီကပြင်းနေပါတယ်။ဒီစစ်တမ်းတွေဟာသမ္မတလောင်းတယောက်ကိုအချိန်ကာလတစ်ခုမှာဘလောက်လူကြိုက်များတယ်ဆိုတာကိုပြသနိုင်ပေမဲ့ရွေးကောက်ပွဲရဲ့ရလဒ်ကိုတော့အမြဲတမ်းခံမနိုင်တာမဟုတ်ပါဘူး။အင်မီရောဆန်ယာဗီရီသတင်းထောက်ပါစတီဝီဒါကူစဝါရာကကျွမ်းကျင်သူနှစ်ဦးကိုမေးမြန်းပြီးပေးပို့ထားတဲ့သတင်းတော်ဖြစ်ပါတယ်။သဘောထားစစ်တမ်းတွေမှာမှားနိုင်တယ်ဆိုတာ2016တုန်းကတွေ့ခဲ့ရပါပြီ။ဒါမဲ့ရွေးကောက်ပွဲမှာတော့ဘယ်လိုဖြစ်လာမလဲ။ရွေးကောက်ပွဲရလာခမန်းရမှာအစင်းလာကောင်းတဲ့ကျွမ်းကျင်သူနှစ်ဦးကတော့ပမခလစ်မန်နဲ့ပမခနော်ပေါ့တို့ဖြစ်ကြပါတယ
်။ Alan J. Lichtman, Distinguished Professor of History.
ကျွန်တော်ကတော့ American တက္ကသိုလ်စပိုင်းပမခ Alan J. Lichtman ပါ။1964အစပြီးရွေးကောက်ပွဲပေါင်း9ခုစလုံးရဲ့ရလာဒီကိုအောင်းအောင်းမြင်းမြင်းခမန်းနိုင်ခဲ့ပါတယ်လို့ဇွန်မတ်ဆင်ပြောသွားတာဖြစ်ပါတယ်
I'm Helen Norpaus, Professor of Political Science at Stony Brook University.
ကျွန်တော်ကတော့ Stony Brook တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ခ Helen Norpaus ဖြစ်ပါတယ်။ Stronger Senate ကစပြီးပြုလုပ်ခဲ့တဲ့ရွေးကောက်ပွဲပေါင်း28ခုအနက်25ခုရဲ့ရလဒ်ဟာအခုကျွန်တော်ထည့်သွင်းထားတဲ့လေလာနီးနဲ့ကိုက်ညီနေပါတယ
်။ကောင်းပါပြီ။သူတို့ခမန်းတဲ့စနစ်တကိုကျွန်တော်ကြည့်ရအောင်ပါ။ Lichtman ကတော့စီးပွားရေးနိုင်ငံခြားရေးဝါဒပါတီတွင်းညွှန်ရေးသမ္မတလောင်းရဲ့နိုင်ငံရေးအစီအစဉ်စတဲ့မိကွန်းစစ်သုံးခုကိုမှန်မှန်ရွေးပြီးတွက်ပါတယ်ဒီ73ချက်အနက်တစ်ချက်မှားတိုင်းလက်ရှိသမ္မတအတွက်တမှတ်ရပြီးတစ်ချက်မှားရင်တော့စိန်ခေါ်သူကိုတမှတ်ပေးတဲ့နည်းဖြစ်ပါတယ
် And if six or more keys are out against the
ဒီ73ချက်မှာ6ချက်ကအနာရပါတီကိုဆန့်ကျင်ဘက်ပြနေရင်သူတို့ရှုံ့မယ်လို့ခန့်မှန်းပါတယ်လို့ Lichtman ပြောသွားတာဖြစ်ပါတယ် No project ပနမပုံစံထုတ်ယူနည်းဆိုတာကတော့2017ကစပြီးအစောပိုင်းပနမရွေးကောက်ပွဲဒါမှမဟုတ်နိုဝင်ဘာရွေးကောက်ပွဲအတွက်ပြည်내အဆင့်ဘယ်သူအနိုင်ရရဲဆိုတာကိုအခြေခံပြီးစည်င်းစရာပြည့်စုံတဲ့နေ့ဖြစ်ပါတယ
်။ I have another predictor which I call sort of the swing as a pendulum.
ချိန်ဒီအရွေးအပြောင်းသဘောမျိုးဖြစ်တတ်တာကိုလည်းကျွန်တော်ထည့်သွင်းခံမှပါတယ်။နှစ်ပေါင်း200နီးပါးဒီလိုဖြစ်ခဲ့ပြီးခံမှရမှာအသုံးတက်ပါတယ
်။ကဲအခုသူရဲ့ခံမှန်းချက်ကဘယ်လိုလဲကြည့်ရအောင်ပါ
။ Donald Trump has a 91%
chance. အခု2020မှာ Donald Trump 91%ရှိနေပါတယ
်။ Donald Trump
will lose. ကျွန်တော်တော့2020မှာ Donald Trump ဆုံးမယ်လို့ခန့်မှန်းပါ Lichtman ဟာကယောဂါနဲ့လူမှုရေးမငြိမ်သက်မှုတွေဖြစ်လာပြီးတဲ့နောက်သူရဲ့ခန့်မှန်းချက်ကိုပြောင်းလဲလိုက်ကြပါ2019နောက်ပိုင်းအထိသူက Donald Trump နိုင်မယ်လို့ခန့်မှန်းနေခဲ့တာပါဒါပေမဲ့အခုတော့သူကဒီလိုပြောလာပါတယ
် So in just a matter of a few months Donald Trump and the
Republicans ဒါနဲ့ငယ်တွင်းမှာပဲ Donald Trump နဲ့ Republican တွေဟာသူတို့ကိုဆန့်ကျင်တဲ့အမှတ်၄မှတ်ပဲရှိနေတာကခုနမှအထိဆုံးရှုံးသွားတာခန့်မှန်းတွေ့ရပါတယ်စူရောဟာသူတို့ရှုံမယ်လို့ခံမှန်းနိုင်တာထက်တမှတ်တောင်ကျဆင်းသွားတာပါလို့လစ်မန်ကပြောသွားတာဖြစ်ပါတယ်။နော်ပော့ကတော့ကယောဂါရောကံွယ်ဆနာပြဝဲတွေပါရွေးကောက်ပွဲရလဒ်တွေကိုမထိခိုက်စေနိုင်ဘူးလို့ဆိုပါတယ်
။ My forecast that I make is unconditional and final.
ကျွန်တော်ခံမှန်းချက်ကတော့အကျွင်းမဲ့နဲ့နောက်ဆုံးမှာပဲ။ကြောက်တုံးမှာရေးထိုးထားတာလား။ကိုယ်လိုကောက်လို့မရနိုင်ပါဘူး။ဒါမဲ့နောက်ဆုံးမှာတော့ကြောက်တုံး၊ကွဲကောင်း၊ကွဲသွားနိုင်ပါတယ်။ကျွန်တော်ခံမှန်းချက်မှားသွားနိုင်တဲ့အလားအလာ900ကိုင်းနှုန်းလောက်ပဲရှိနေပါတယ
်။ပညာရှင်ညောစလုံကသူတို့ခံမှန်းချက်ကိုအခိုင်အမာပြောနေကြပြီပဲ။ဒီမိုကရက်တူဦးလည်းဖြစ်တဲ့လစ်မန်ကတော့သူတို့ဘာမှမတတ်နိုင်တဲ့အချက်တစ်ချက်ရှိတယ်လို့လည်းဆိုပါတယ်။အဲ့ဒါတွေကတော့ရွေးကောက်ပွဲမှာပြပတ်ဆွဲဖက်မှုနဲ့ Republican ကိုထောက်ခံမဲ့ Messenger ဆင်တွေကိုဟန်တာနိုင်ခြင်းရှိနေခြင်းပဲဖြစ်တယ်လို့ဆိုပါတယ်
။ The Republican base is old white guys like me
Republican we အထားရတာကအသက်အရွယ်ကြီးနေတဲ့လူမျိုးဖြစ်ပါတယ်ဒီလိုအသက်ကြီးပိုင်း Republican we ကနောက်ထပ်ဥယျာဉ်တူမလာနိုင်တော့ပေမဲ့သူတို့လုံနိုင်တာကတော့ Democrat ကိုအားပေးမဲ့လူမျိုးစုတွေလူငယ်တွေရဲ့မဲဆန္ဒတွေကိုဟန်တာကန့်တတ်နိုင်ပါတယ်ဒါကျွန်တော်ဆိုရင်မူပါလို့ပြောသွားတာဖြစ်ပါတယ်တကယ်တော့ဒါဟာ Lichtman ရော Norpaus ဘာ Hogan ထုတ်နေကြတာပ
ါ Living in an age of cancel culture woke
အခုအချိန်နေမှာလူတချို့ဟာဒေါ်နယ်ထရန့်ကိုစိတ်ထဲကထောက်ခံနေသည့်တိုင်အောင်လူရှိသူရှိမှဒါကိုထုတ်မပြောသင့်ဘူးလို့ယူဆနေတာလည်းရှိပါတယ
် They're supporting Donald Trump because it doesn't sound right doesn't sit right with a lot of people
ဒီပညာရှင်နှစ်ယောက်ရဲ့သုံးသပ်ချက်မှာဘယ်ဟာမှန်လဲဆိုတာကတော့ရွေးကောက်ပွဲရလကပဲပြသလိမ့်မယ်ဖြစ်ကြောင်းပါခင်ဗျာ
တောင်အာဖရိကနိုင်ငံမှာရွှေတွင်းတွေကနေထွက်လာတဲ့အစိတ်အောက်ဖြစ်စီတဲ့စွန့်ပစ်ပစ္စည်းတွေကိုဖယ်ရှားဖို့သဘောပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကအစိုးရနဲ့တပ်ထူရင်းကုမ္ပဏီတွေကိုတရားစွဲလိုက်ပါတယ်။ဒါပြင်ပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကြောင့်နေမကောင်းဖြစ်တဲ့သူတွေကိုလည်းရောကြီးပေးဖို့တောင်းဆိုလိုက်ပါတယ်။ဒီစွန့်ပစ်ပစ္စည်းတွေထဲမှာယူရေနီယံတွေလည်းပါဝင်ပြီးရေဒီယိုဓာတ်သတ္တိကြွမှုတွေကြောင့်အနီးအနားကလူမှုအတိုင်းပိုင်းကိုလည်းထိခိုက်မှုတွေဖြစ်စေတယ်လို့ပြောပါတယ်။ VOA သတင်းတော့ Franco Pugliese Johannesburg မြို့ကသတင်းပေးပို့ထားတာကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။Johannesburg မြို့ပြင်ပကမင်တူရွှေရင်းလုပ်ငန်းတွေကြောင့်အဲ့မှာရှိတဲ့တောင်တွေဟာတောင်ကုန်းတွေဖြစ်ကုန်ကြတာပါ။အဲ့ဒီရွှေရင်းကထွက်တဲ့စွန့်ပစ်ပစ္စည်းတွေကြောင့်ပတ်ဝန်းကျင်ထိခိုက်မှုကိုဖြစ်စေပြီးဒါတွေကိုမရှင်းလင်းတဲ့အတွက်ဩစတြေးလျပိုင်းမင်တူစတုတွေကုမ္ပဏီနဲ့တောင်အာဖရိကအစိုးရတို့ကို Federation for Sustainable Environment အဖွဲ့လို့ခေါ်တဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကတရားစွဲလိုက်ပါတယ်။ဒီအဖွဲ့ရဲ့ညွှန်ကြားရေးမှူး Maria Lefrink က Uranium Power ဒီတပ်ထုတွင်းကထွက်တဲ့စွန့်ပစ်ပစ္စည်းတွေကအနီးအနားကလူမှုအတိုင်းအဝန်းမှာရေဒီယိုဓာတ်သတ္တိကြွမှုတွေကိုဖြစ်စေတယ်လို့ပြောပါတယ
် We do not hold the directors
ကျမတို့ကသူတို့ကိုပြည်မှုဆိုင်ရာဥပဒေအရတာဝန်ရှိတယ်လို့တရားစွဲတာမဟုတ်ပါဘူး။ဒါပေမဲ့အစိုးရအနေနဲ့အဲ့ဒီလူတွေကိုရေးယူဖို့အတွက်တရားရုံးအနေနဲ့အမိန့်ချမှတ်ပေးဖို့တောင်းဆိုခဲ့တာပါ။ဒါကြောင့်ဒီကနေ့စီရင်တော့ကိုဖြစ်လာမယ်လို့မျှော်လင့်ပါတယ်
Windows company ကိုမနစ်ကဖျက်သိမ်းခဲ့ပြီးသဘောပတ်ဝန်းကျင်ညဉ့်ဉန်းမှုတွေအတွက်တော့တာဝန်ခံပြီးရောကြီးပေးတာတွေတော့မရှိခဲ့ပါဘူး။တစ်ချိန်တည်းမှာပဲတပ်ထုတွင်းနဲ့စွန့်ရဲအရင်းမြစ်ဝန်ကြီးဌာနကတရားဥပဒေကြောင်းအရအချင်းအကြကြီးရင်ဆိုင်ဖြေရှင်းရတာမျိုးကိုရှောင်လွှဲပြီးတရားရုံးပြင်မာညီနိုင်ဖြေရှင်းသွားကျင်နေပါတယ်။ဒီကိစ္စကိုဖြေရှင်းနိုင်ဖို့လိုအပ်တယ်လို့တပ်ထုတွင်းနဲ့စွန့်ရဲဌာနကတာဝန်ရှိသူ Sunday Maba ဆိုကပြောပါတယ
်။ We really would love to find a solution.
ကျွန်တော်တို့အနေနဲ့လူမှုအတိုင်းအဝန်းအတွက်လည်းအမှန်တကယ်ဖြည့်ရှင်းပေးချင်တယ်လို့တပ်ထုတွင်းကိုလည်းပြန်ပြီးတော့လုပ်စေချင်ပါတယ်။ဒါမှသဘောပေါက်ကွင်းစိန်ခေါ်မှုတွေကိုလည်းဖြည့်ရှင်းပေးနိုင်မှာပါ။ဒါ့အပြင်ဒီဒေတာတွေမှာတရားမဝင်တပ်ထုတူဖို့နေတဲ့ပြဿနာတွေကိုလည်းဖြည့်ရှင်းချင်ပါတယ်။ဒါကအခုကောင်မှာဒီလူမှုအတိုင်းအဝန်းနဲ့အနာပတ်ဝန်းကျင်ကလူတိုင်းအတွက်စိတ်အနှောက်အယှက်ဖြစ်စရာဖြစ်လာနေပါတယ
်။တပ်ထုတွင်းကထွက်တဲ့ကြံရစ်တဲ့တပ်ထုရိုင်းတွေကြောင့်ကျူးတော့ရှက်လို့အနီးအနားကလူမှုအတိုင်းအဝန်းတွေမှာရေဒီယိုဓာတ်သတ္တိကြွတာတွေအစိတ်အောက်တွေဖြစ်စေတယ်လို့ Lefrink ကပြောပါတယ်။
This was declared a radioactive hotspot. The radioactivity.
ဒီနေရာကိုရေဒီယိုဓာတ်သတိကြွမှုအနေနဲ့လွန်မြောက်တဲ့နေရာဖြစ်တယ်လို့ကြေညာခဲ့တာပါ။ဒီဒေသမှာရေဒီယိုဓာတ်သတိကြွမှုကတိတိတတ်တာမြင့်တက်ခဲ့ပါတယ်။ဒီမှာရှိတဲ့လူမှုအတိုင်းဝိုင်းဟာဆယ်စုနှစ်တခုမကဒါမှမဟုတ်ဆယ်စုနှစ်ပေါင်းများစွာဒီကနေထွက်တဲ့ဖုံတွေ၊တတ်တူဒူဖော်ရာတွေ၊မိုင်းခွဲတာတွေကနေရတဲ့ရုပ်ပိုင်းဆိုင်ရာအာဏာတွေကိုလည်းရင်ဆိုင်ခဲ့ရတာဖြစ်ပါတယ
်။ကျူရောရှက်ကတချို့ဒေသခံတွေကိုပေါ်ပြီးတော့ဘေးအန္တရာယ်ခင်းတဲ့နေရာတွေကိုရွှေ့ပြောင်းခဲ့ပြီးဖြစ်ပေမဲ့လည်းအတော်များများတော့အဲ့မှာကျန်နေပါသေးတယ်။ဒီဒေသမှာအခြေခံအဆောက်အအုံတွေမရှိတာကဒေသခံတွေအတွက်တော့တီးမခံနိုင်စရာအခြေအနေဖြစ်တယ်လို့ပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူ Lucas Mitsipitsu ကပြောပါတယ်
။ There is no infrastructure, no water, no electricity.
ဒီမှာ1995ခုနှစ်လောက်ကတည်းကဒီလာကြတာဖြစ်ပေမဲ့ရေးလျှက်စင်ပြီးစတယ်။ဘာအခြေခံအဆောက်အအုံမှမရှိပါဘူး။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့သိတဲ့အတိုင်းကျွန်တော်တို့လည်း municipal ဌာနဘောင်းဆောင်နဲ့ဆွေးနွေးညှိနှိုင်းမှုကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့လည်းကံမကောင်းခဲ့ပြီးကျွန်တော်တို့အဆွေပြုချက်ကိုဘာမှမတုံ့ပြန်တာကြောင့်ဒီကနေ့ပြောင်းရွှေ့ဖို့စဉ်းစားလာနေရပါတယ်
။တဘောပဝန်းကျင်တက်ကြွလို့ရှားသူတွေတရားစွဲထားတဲ့အချိန်ဒီဘာဖြစ်မဲဆိုတာမသိရသေးတဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာလည်းကမ္ဘာအကြီးဆုံးရွှေကြောကြီးတွေကတခုဖြစ်တဲ့ဒီနီယာတဝိုက်ကပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကိုတိတ်မကြခင်မှာရှင်းနိုင်မဲ့ပုံတော့မတွေ့ရသေးပါဘူးခင်ဗျာ
VOA မြန်မာပိုင်းရဲ့သတင်းစောင့်မတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မစုမြတ်မမကိုဗစ် -19 ကာယရောဂါဖြစ်နေချိန်ဂီတဖျော်ဖြေပွဲတွေကိုမကျင်းပနိုင်တာမို့ဂီတသမားတော်တော်များများဒုက္ခရောက်နေကြပါတယ်စိန်ခေါ်မှုတွေကြားကပဲသူတို့ပိုနာမည်ကြီးဖို့အလားအလာကောင်းတွေရှိနေတယ်လို့တချို့ကမြင်နေကြတဲ့အကြောင်း VOA သတင်းတော့Maria Bruce ရဲ့သတင်းကိုအခြေခံပြီးတော့ဆက်ပြီးတော့တင်ပြပါမယ်ရှင်။လဲလှဲ့ဖျော်ဖြေပွဲတွေကနေကြတဲ့ဝင်ငွေပေါ်မှာမှီတည်နေကြရတဲ့ဂီတသမားတွေတေးရီတွေဟာ COVID-19 ကရောဂါကြောင့်ဝင်ငွေထိခိုက်နေကြပါဗျ။အဲ့ဒီအထက်မှာ American ပြည်ထောင်စု Washington မြို့တော်အခြေဆိုင် Cynthian ဆိုတဲ့ဂီတအဖွဲ့လည်းပါဝင်ပါတယ်။ကရောဂါကြောင့်အပြစ်မှဖျော်ဖြေလို့မရတဲ့သူတို့အဖွဲ့ဟာFacebook ပေါ်ကနေသူတို့ရဲ့ပရိသတ်ကိုတလကိုနှစ်ချိန်ဖျော်ဖြေနေပါတယ်။ Smartphone ကင်မရာနဲ့ရိုက်ပြီးမလမှစတင်ခဲ့တဲ့သူတို့ရဲ့ဖျော်ဖြေတင်ဆက်မှုဟာအခုတော့ Quarant Stream ဆိုပြီးတော့ကင်မရာ3လေးလုံးနဲ့ရိုက်ကူးတင်ဆက်တဲ့ဖျော်ဖြေမှုဖြစ်နေပါပြီ
။ Every stream will have between 15 and 20 festivals and music venues partnering and
ကျွန်တော် live stream လုပ်တိုင်းဂီတပွဲနဲ့ဂီတဖျော်ဖြေပွဲနေရာ15ခုကနေ20ကြားကလည်းသူတို့ website တွေပေါ်ကနေပြီးတော့ထပ်ဆင့် live stream လုပ်ပါတယ်။အဲ့ဒါကြောင့်မလို့တစ်ခါခါကြည့်သူက9000လောက်ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့တပြားမှမရပါဘူး။စေတနာရှိရင် ဗမိုးရုပေးပါရုကနေလှူနိုင်တယ်လို့ပြောထားတော့တော်လေးလည်းလှူကြပါရယ်ဒီနည်းနဲ့ကျွန်တော်တို့အဖွဲ့ဆက်ပြီးတော့ရပ်တည်နိုင်တာပ
ါစင်တီယန်အဖွဲ့ကိုတည်ထောင်သူဒန်နီလိုဖက်ဒီယိုကာဖြစ်ပါတယ်သူကတော့မကြခင်ဂီတဖျော်ဖြေပွဲတွေပြန်လုပ်နိုင်ဖို့မျှော်လင့်ထားပါတယ်ဗာဂျီးနီးယားပြည်နယ်မှာလုပ်မဲ့ Bluegrass ဂီတအပွဲတော်ကိုပြန်လုပ်ဖြစ်ရင်ဖျော်ဖြေဖို့လည်းစီစဉ်ထားပါတယ
် Entertainment has always been recession proof.So our band has survived two recessions when people are doing poorly.
See why you're not doing well. ဖြော်ပြီးလုပ်ငန်းတွေကတော့အများအားဆက်လက်ရှင်းတန်းနေတာပါ။ကျွန်တော်တို့အဖွဲ့ဆိုရင်စီးပွားရေးကြချိန်ကိုနှစ်ကြိမ်ဖြတ်တန်းခဲ့ပြီးပါပြီ။လူတွေကချက်တဲနေရတဲ့အချိန်မှာဒုက္ခတွေကိုခဏမိထားပြီးတော့စိတ်လွတ်ကူလွတ်ပျော်ခြင်းကြရတယ်လေ။ဒီနှစ်ပွဲတော်တွေအတွက်ကျွန်တော်တို့တော်တော်လေးမျှော်လင့်ထားပေမဲ့ပွဲဖြစ်ချင်မှလည်းဖြစ်တော့မှာပါ။လောလောဆယ်တော့ Chorus String ဖြော်ပြမှုတွေကနေပြည်သက်တိုးလာမယ်ဆိုရင်ဂီတပွဲတော်တွေပြန်လုပ်တဲ့အခါမှာကျွန်တော်တို့ကိုသိရတဲ့သူတွေပိုများနေဖို့ပဲမျှော်လင့်ပါတယ်။
Maryland ပြည်နယ်အခြေစိုက်စန္ဒယာဆရာ Andrew Cox တယောက်ကလည်းဂန္ဓဝင်ဂီတတွေကို Facebook ပေါ်ကနေတီးခတ်ပြနေပါဗျ။အခုလိုသူတီးခတ်ဖျော်ပြနေတာကိုငွေကြေးနဲ့ထောက်ပံ့အတိအမှတ်ပြုမပြုဆိုတာကတော့ပရိသတ်ပေါ်မှာပဲမူတည်ပါတယ်တဲ့
။ If you want artists to be able to produce content, you have to support us.
အနုပညာရှင်တွေကိုအသစ်တွေဖန်တီးစီခြင်းနဲ့ဆိုရင်ပံ့ပိုးကူညီဖို့လိုပါတယ်။တကယ်လို့ကျွန်တော်တို့အနေနဲ့ဒီနေ့ကို session တိုင်းလောက်တခြားဟာတွေလုပ်နေရမယ်ဆိုရင်ပရိသတ်နားထောင်ခြင်းနဲ့ဂီတမျိုးဖန်တီးဖို့အင်အားအချိန်နဲ့ကျွမ်းကျင်မှုရှိတော့မှာမဟုတ်ပါဘူး။အပျော်ရမ်းသမားတွေရဲ့ခက်ဖြစ်သွားပါလိမ့်မယ်
။ဂီတသမားတွေအနေနဲ့မျှော်လင့်ချက်မလျှော့လိုက်ဖို့နဲ့ online ကနေသင်ကြားဖို့လည်းသူကအကြံပြုပါတယ်
။ A little bit different but you can learn to use that technology.
အပြင်မှာသင်ရတာနဲ့နည်းနည်းကွာပြီးမယ်။ဒီပညာအသုံးချပြီးအလုပ်ဖြစ်အောင်လုပ်လို့ရပါတယ်။အခုအချိန်မှာကဒါမျိုးလုပ်ဖို့တိတ်ကောင်းတဲ့အချိန်ပါ။ဒီရသည့်အချိန်ဖြစ်တယ်ကလေးတွေကြောင်တက်စရာမလိုဘူးတခြားလဲဘဲမှသွားလို့မရကြဘူးလေ
တင်ကြားမှုပိုင်းကိုအာယုံဆိုင်လုပ်နေသူနောက်တစ်ယောက်ကတော့နယူးယောက်မြို့ကအော်ပရာအဆိုတော်အန်တိုနီနာရှော့ဟော့စကာဖြစ်ပါတယ
် Really build a studio and sort of start my own brand
ကျမကတော့စတူဒီယိုတစ်ခုလုပ်ပြီးတော့ကျမနာမည်ပေါ့အောင်ဆက်လုပ်နေပါတယ်ကျမကနာမည်ကြီးတယောက်တော့မဟုတ်ပေမဲ့ဘယ်လိုလုပ်ရမလဲဆိုတာတော့ကောင်းကောင်းတက်ကြွနားလေပါတယ်
ကိုဖစ်ကယောဂကြီးကိုကြော်လွန်သွားပြီးချိန်မှာသူတို့လူဂီတသမားတွေဆက်ပြီးရပ်တည်နေနိုင်မယ်ဆိုရင်တော့အရင်နဲ့တူတော့မှာမဟုတ်ဘူးဆိုတာကိုဂီတသမားတိုင်းလက်ခံထားကြပါရဲ့ရှင်ကျွန်မစုမြတ်မောင်ပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့ခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ကျမကတော့အေးအေးအောင်ပါ။တနင်္သာရီတိုင်းဒေသကြီးရဲ့ရွာတစ်ခုကရွာသားတွေကသူတို့နင်းနေတဲ့တဲမြေရာသူတို့မပိုင်မှန်းသိလိုက်ကြရပါတယ်။ဘယ်လိုလဲ
ဆိုရင်နေဆိုတော့ကျွန်တော်တို့ရွာမှာတန်းလာတူးကြတ
ယ်။ဘယ်လိုလဲဆိုရင်နေလဲဆိုရင်ကျွန်တော်တို့ရွာမှာတန်းလာယူမှာကြောက်လို့ကျွန်တော်တို့ဖေဖေးရမှာကြောက်လို့ဆိုရင်နေတယ်
။အလဲမန်ကျိုးကရွာသူဒေါ်ဆန်းဒီကပြောပြခဲ့ရပါ။သူမနေထိုင်တဲ့ကျုံးပေါ်မှာရှိတဲ့တဲတွေဟာပန်းကျုံးလို့ရဲ့အကြွတ်တူးဖို့ကိုအတိပေးခံထားရပြီသားဖြစ်ပါရဲ့။လက်ရှိကျုံးပေါ်မှာမြေရပိုင်ခွင့်အကြွတ်ဘာတွေများဖြစ်ပြနေလဲ။ဒီဆောင်မကိုဒဝဲဝက်ရှ်ကတင်းတောင်းမင်းခန့်ကရေးလာပြီးရွှေမိုကတင်ဆက်ပေးမှာဖြစ်ပါရဲ့
။ကောတန်းကရင်ထဲကအင်ဂျင်300ကျော်ရှိတဲ့ရွာတရွာကိုမြန်မာနိုင်ငံရဲ့မှန်ထုတ်လို့ရဲ့အတွက်တက်ထုတ်ဖို့လိုအပ်တယ်ဆိုပြီးဝန်ကြီးဌာနပိုင်ဖြစ်ဆက်ထားမယ်လို့ပြည်ထောင်စုအစိုးရဒုတိယဝန်ကြီးတဦးကပြောဆိုလိုက်ပါတယ်။အဲ့ဒီရွာကတော့ဘုံပြင်းမြို့နယ်ကအလဲမန်ကျွန်းကြီးပေါ်မှာတည်ရှိတဲ့အလဲမန်ရွာဟောင်းကျေးရွာဖြစ်ပါတယ်။အဲ့ဒီရွာကရွာသားတွေကတော
့သူတို့လာနေထိုးရဆိုတော့
သူတို့လာနေထိုးရင်တော့ထွက်ရမယ်ဆိုတာကိုဆိုရင်နေကြတာပေါ့။သူတို့တဲမြေလည်းဖြစ်နေတဲ့အတွက်ကြောက်တော့ကြောက်တယ်။အဲ့လိုပဲရင်ကလည်းရွာကြီးတွေ့ရလုံးပြောင်းခိုင်းခံရပြီးဆိုတော့ရွာသားတွေကအဲ့လိုထပ်ဖြစ်မှာကိုကြောက်နေတာပေါ့ဗျာ။
အလဲမန်ရွာဟောင်းမှာနေထိုင်တဲ့ကိုဘိုးစော်ကဖွင့်ဟခဲ့တာပါအလဲမန်ရွာမှာဘိုးစင်ပေါင်ဆက်နေထိုင်ခဲ့ကြတဲ့မိသားစုအများစုဟာမြေပိုင်ဆိုင်ကြောင်းတရားဝင်အထောက်အထားမရှိကြပါဘူးသူတို့ဟာအစိုးရကိုလှဆင်ဆောင်တဲ့အခွန်စာရွက်ကိုပဲအိတ်ချမ်းမြေပိုင်ဆိုင်မှုအထောက်အထားဖြင့်မိခိုခဲ့ကြတာပါအခုတော့အခွန်စာရွက်တွေလည်းမထုတ်ပေးတော့ပါဘူးဒါပေမဲ့ရွာသားတွေဟာသူတို့အချင်းချင်းကြားမှာမြေနေရာတွေကိုအယောင်းဝယ်လုပ်ကြတယ်လို့သူတို့နေတဲ့မြေဟာဘိုးဘပိုင်ဖြစ်တယ်လို့မြင်ကြပါတယ်
။ဆိုရင်ပူပန်မို့တော့အဲ့ဒါမနော်ကိုဒမ
ဆိုရင်ပူပန်မို့တော့အဲ့ဒါပဲ။ကျွန်တော်တို့စီမှာတဲမြေဆိုပြီးမှတဆင့်ခံလက်ဆင့်ကမ်းရောင်းဝယ်ထားတဲ့သူ့မြေခွဲကိုမြေခွဲရှိတယ်။တံမိုးလည်းသူ့အတိုင်းတန်းနဲ့သူရှိကြတယ်။ဒါပေမဲ့ဒီကျူးကျော်ရက်ွက်မှာနေရလို့ဖြစ်တဲ့အတွက်ဆိုရင်တော့ကတော့အမြဲရှိနေတာပေါ့ဗျာ။ ပုံစံ105လို့မျိုးကိုယ့်ရဲ့ပိုင်ဆိုင်မှုတော့လိုချင်ကြတာပေါ့
အလမန်ရွာဟောင်းမီနီယာတက်ထုတ်လို့ရေးစခန်းမြေကိုဌာနကပြန်ဆွတ်လုပ်ဖို့ရှိမရှိဆိုတဲ့ဗုံပြင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနေလင်းထွန်းရဲ့မိကုံးကိုစီမံကိန်းဗန္ဓာရင်းနဲ့စက်မှုဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာမင်းရဲပိုင်ဟေးမန္လာ၃ရက်မှာကျင်းပတဲ့ပြည်သူ့လွှတ်တော်15ချိန်မြောက်ပုံမှန်အစည်းအဝေးမှာဖြေဆိုခဲ့ပါတယ်
ကိုတောင်းခိုင်ဘုံပြင်းမြို့နယ်လမ်းမှန်ကျွရအုပ်စုရှိအလမန်တဲထုတ်လို့ရေးစခန်းမြေမှာဒတ်တထုအကြီးစားထုတ်လို့ခွင့်ပြုမိန်ရရှိပြီးကြောင်းလေးလာတွေ့ရှိချက်များအရအစဉ်မြင့်မှန်ထုတ်လို့မှုအတွက်လိုအပ်သောကုန်ကျန်းတဲများထုတ်လို့နိုင်သည့်တဲလုတ်ကွက်တစ်ခုဖြစ်ကြောင်းဒေသခံပြည်သူများထိခိုက်နစ်နာမှုမရှိစေရေးအတွက်လုပ်ငန်းခွင် area နှင့်ကင်းလို့ရာအလမန်ရွာတစ်တို့ရွှေ့ပြောင်းပေးခဲ့ပြီးဖြစ်ကြောင်းခွင့်ပြု area အလုံးအသုံးပြုနိုင်မှသာမှန်ဆက်ရုံများအတွက်လိုအပ်သောတဲကုန်ကျန်းများပြေဝဖြည့်ဆည်းပြီးဖြည့်ဆည်းနိုင်ပြီဖြစ်ကြောင်းစားသည့်အချက်အလက်များကိုအခြေခံပြီးဌာနအနေဖြင့်ပြန်လည်ဆွနှုတ်ပေးနိုင်ခြင်းမရှိသေးပါကြောင်းဖြစ်ကြားအပ်ပါသည
်လွှတ်တော်ကိုယ်စားလှယ်ဦးနေလင်းထွန်းကတော့သူ့ရဲ့မဲဆန္ဒရှင်တွေဘက်ကယက်တီဖို့ကြိုးစားနေပါတယ်
။ဘာရောကြီးပါလဲများကြပါနဲ့အသိခံတာ။ဒေသခံတွေတော်လည်းဘာမှလည်းအကျိုးမရှိရတယ်။ဒေသခံတွေကနင်းနာတာတသက်ဖြစ်နေ။ပြီးတော့အခုလက်ရှိလည်းဟိုအခိုင်အမာဖြစ်နေရတာဖြစ်တဲ့အတွက်ဟိုတခြားဟိုပြည်သူစုရလက်ထက်လည်းဖြစ်နေတာပေါ့နော်။ပြည်သူစုရလက်ထက်မှာဆိုတော့ဟိုတခြားလူဒီလူမျိုးပဲကျွန်တော်နိုင်ငံသားအလုံးဒန်းတူခွင့်ရေးပေါ့နော်ကိုပိုင်မြေလေးတွေနဲ့လည်းဖြစ်စီချင်းနဲ့ကိုပိုင်မဖြစ်တဲ့အတွက်ဟိုစုရိတ်ပူပန်မှုတော့ရှိနေကြရတာပေါ့။နောက်စီးပွားရေးတိုးတက်ပြီးတော့ဟိုအိမ်ကောင်းကောင်းကြာကောင်းကောင်းစောက်ချင်လဲပဲတချို့ကစုရိတ်ပူပန်နေကြတာ။ဟိုကြေးတက်နိုင်ပြီမလဲပဲဘယ်ချိန်လာပြီးတော့ချက်သိမ်းခိုင်းမလဲဒီဟာမျိုးပေါ့နော်အဲ့လိုမျိုးဟိုလူတိုင်းကမြေကိုင်းအိမ်ကိုင်းနဲ့တတ်တည့်ရနေကြနေတာပဲ။
အဲ့ဒီရွာဟောင်းမီနီယာဟာအမတ်နဲ့အကြီးစားဆက်မှုလုပ်ငန်းဤကြီးကြပ်မှုအောက်မှာရှိတဲ့မြေဧက159ဧကကျော်ကျဲတဲ့အလမန်တန်းထုတ်လုပ်မှုစခန်းမြေထဲမှာပါနေပါဗါးအလမန်တန်းလုပ်ကွက်ကိုရခင်းမြမကျွေတဲ့မြေတဲ့လုပ်ငန်းမှာရှိတဲ့မှန်ဆက်ယုံပသိမ့်နဲ့ဖန်ချက်ဆက်ယုံတန်လျင်တို့အတွက်တဲကုတ်ကျန်းတွေထုတ်လုပ်ဖို့1953ခုနှစ်လယ်ယာမြေနိုင်ငံပိုင်ပြုလုပ်ရေးအဲ့ဥပဒေပုံမှ39အရာတနင်္သာရီပြည်သူ့ကောင်စီက1984ခုနှစ်ကတည်းကထုတ်ပြန်ပေးခဲ့ကြောင်းဒုဝန်ကြီးရဲ့လွှတ်တော်ဖြေဆိုချက်မှာပါဝင်ပါတယ်။တာဝန်ရှိသူတွေအနေနဲ့1969ခုနှစ်ကအလမန်ရွာဟောင်းကိုအလမန်ရွာသစ်စုကိုပြောင်းပေးခဲ့ပြီလို့ဒုဝန်ကြီးကပြောပေမဲ့အလမန်ရွာဟောင်းမှာလက်ရှိနေထိုင်သူတွေကတော့၎င်းတို့မြေနေရာကိုသိမ်းယူခက်ဆင်ကတတ်မတော်အစိုးရလက်ထက်ဖြစ်ပြီးအမိတ်အနာဖြင့်အတင်းအဓမ္မပြောင်းခိုင်းခဲ့ရာမပြောင်းရွှေ့ပဲယခုချိန်ထိနေထိုင်လာခဲ့တာလို့ပြောဆိုကြပါတယ်။ဒီရွာဟာနှစ်တရာကျော်သက်တမ်းရှိပြီးအိမ်ထောင်စု300ကျော်လူဦးရေ1500ကျော်နေထိုင်ကြပါတယ်။အိမ်အများစုဟာလည်းအင်္ဂရိနဲ့အခိုင်အမာတည်ဆောက်ထားတဲ့အိမ်တွေပါ။အခုလက်ရှိအလမန်ရွာဟောင်းဟာမူလရန်လွန်ကျောင်းစာကြီးတိုက်ပန်းချံရွာဦးစည်တီသာသနာရေးအဆောက်အဦတွေနဲ့ကွန်ကရစ်လမ်းတွေပါတဲ့လူနေရက်ွက်တစ်ခုတိဆောက်ယူထားပြီဖြစ်တဲ့ရွာတရာဖြစ်ပါတယ်။ဦးနေလင်းထွန်းကဒူးဝန်ကြီးကိုတိုင်ရွာကိုလာကြည့်ဖို့စိန်ခေါ်လိုက်ပါတယ်
။ဒီရွာသူရွာသားအလုံးကဒီမှာစတဲ့အခြေချနေကြတာပါ။အဲကျွန်တော်တို့ရွာဟောင်းရှိတဲ့ဘက်ခြမ်းကမြေတွေကလည်းတကယ်တော့တဲလည်းမတူးပါဘူး။အရင်တော့ကတဲလာတူးရဆိုတာလည်းပဲတဲလုတ်သားတွေနဲ့ရွာသူရွာသားတွေနဲ့အဆင်မပြေတဲ့ခါဆိုရင်အဆင်မပြေတဲ့အိမ်ကိုလာပြီးတော့တဲလာတူးကြီးဖြိုးတဲ့သဘောပါ။အသုံးမဝင်လို့အဲ့အတွက်လည်းပဲအဲ့တဲတွေအသုံးမဝင်တဲ့တဲတွေယူရတဲ့အတွက်တချို့သင်္ဘောတွေလည်းပြဿနာတက်ဖူးပါတယ်။ဝင်ကြီးတို့အခုဖြေတာဘယ်သူဟိုအောက်ခြေကိုကွင်းစင်းပြီးတော့ဆစ်ဆေးပြီးတော့မှလာရောက်ဖြေကြတာလား။ဒါမှမဟုတ်ဟိုကျွန်တော်ရုံးကပဲလှမ်းပြီးတော့တည်င်းချက်လက်စူးစောင်းပြီးတော့ဖြေတာပါတော့။အောက်ခြေမတေးချလာပြီးတော့ဟိုပြည်တော်စုစင်ပုပ်ကူတွေလာကြည့်ပြီးတော့ဒါဟိုဟိုမြေပြင်ကွင်းစင်းပြီးတော့ကြီးစေချင်ပါတယ်။ဒါရွာလို့လို့လက်လက်ကြီးပါရွာနဲ့เนาะတကယ်အသုံးဝင်တဲ့နေရာဆိုအသုံးဝင်တဲ့နေရာကိုဟိုဆက်ယုံတဲ့လူအလို့ချင်လာယူလို့ရပါတယ်ကျွန်တော်တို့ကလည်းဆက်ယုံတဲထုတ်တဲ့ကိစ္စအတွက်ကျွန်တော်တို့မကန့်ကွက်ပါဘူးเนาะကျွန်တော်တို့ဟိုအခုအတီတန်လည်းဖြစ်နေတယ်ခဏကြပြောပြတာအခိုင်အမာအဆောက်အဦတွေလည်းရှိနေတယ်ကြေးရွာလူလူတွေပေါ်မှာငှက်ညထောက်ထားတဲ့အနေနဲ့เนาะပြန်လည်စဉ်းစားပြီးတော့တေချာမြေပြင်ကွင်းဆင်းပြီးတော့ဆွန့်လွတ်ပေးတဲ့နေဟာလေးကိုဆွန့်လွတ်ပေးပြီးဟိုဆောင်ရွက်ပေးနိုင်ခြင်းရှိမှကြည့်မြေပြင်ကိုပြည်တော်စုအစ်စ်နေကွင်းဆင်းပြီးတော့ပေါ့เนาะတေချာဆင်းဆင်းပြီးတော့ဆောင်ရွက်ပေးနိုင်ခြင်းရှိမှသိရှိလိုပါတယ
်အဲ့ဒီဆက်ဆက်မိကုံးကိုဒုဝန်ကြီးကကွင်းဆင်းပါမယ်လို့ပြန်ဖြေခဲ့ပါတယ်ဘယ်အချိန်မှာကွင်းစင်းမယ်ဆိုတာတော့တိတိကျကျဖြေဆိုခဲ့ခြင်းမရှိပါဘူးမန္လာ6ရက်နေ့ကတော့အဲ့ဒီမြေဧက66ဧကကိုကျေးရွာပိုင်မြေအဖြစ်ခြံလှက်ပြီးကျန်းမြေဧရိယာကိုဌာနပိုင်မြေဆက်ထားပါက ကကွက်ရမရှိကြောင်းရွာသားတွေကိုဗိုလ်ပြင်းမြို့နယ်အုပ်ချုပ်ရေးမှူးရုံးတာဝန်ရှိသူကလက်မှတ်ထိုးခိုင်းခဲ့လို့ရွာသား80ကျော်လက်မှတ်ထိုးပေးလိုက်ကြပါတယ်။ဘာပဲဖြစ်ဖြစ်ဒေါ်စန်းတီလိုရွာခံတွေကတော့စိုးရိမ်ပူပန်နေရဆဲပ
ါ
ဘယ်လိုတွေစိုးရိမ်နေလဲဆိုရင်ကျမတို့ရွာမှာတက်လာယူမှာကြောက်လို့ကျမတို့ဖယ်ပေးရမှာကြောက်လို့စိုးရိမ်နေတယ်ပေါ့
ပြည်သူလွတ်တော်ရင်းနှီးမြှုပ်နှံမှုနဲ့စက်မှုလက်မှုဖွပြတုတ်တက်ရေးကော်မတီဝင်တဦးလည်းဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်ဦးနေလင်းထွန်းကတော့အလဲမန်ရွာဟောင်းအရေးကိုကော်မတီဝင်တွေနဲ့တိုင်ပင်နေခဲ့ပါတယ်
။ကျွန်တော်ကော်မတီကလည်းတစ်ဆင့်ထပ်ပြီးတော့ကြိုးစားမယ်လို့ကျွန်တော်ချင်းစားထားပါတယ်။အခုမိကုန်းမေးလိုက်တဲ့အတွက်ဟိုအဖြေဟိုကောင်းမွန်တဲ့အဖြေတစ်ခုမရပါမယ်လည်းပဲဒီတောင်သူဆွေးရောက်ခွဲရုံကိုဤဌာနကဟိုအတိမတ်ပြီးတော့ကြွားတယ်ဖြစ်အောင်တော့ဒါနန်းစားတစ်ခုပေါ့နော်ကျွန်တော်စပြီးတော့လုံးပြပါဘူး။အခုလက်ရှိအစိုးရလည်းပြည်သူအစိုးရပဲလေနော်။ပြည်သူအစိုးရဆိုတော့ပြည်သူလူထုရဲ့အကဲကဲလိုအပ်ချက်ဟိုဒါဟိုဖြည့်ဆည်းပေးနိုင်မယ်လို့ထင်ပါတယ်ကျွန်တော်တော့တဖြည်းဖြည်းနဲ့ကျွန်တော်တစ်ဆင့်ချင်းကြိုးစားသွားရင်တော့နောက်ဆုံးတော့ကျွန်တော်တို့အောင်မြင်မယ်လို့ထင်ပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ကြရလို့ချိန်နဲ့မယ်လို့ဒိုးအတန်ဖွဲ့သားတွေကပြောနေပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကသတင်းတောင်မင်းခန့်ရွှေမိုးဒိုးအတန်ကအေးရဇာနီနဲ့ဒိုင်ယန်ဂျင်းစ်တို့ဖြစ်ပါတယ်ဒို့တန်ပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့တန် Facebook စာမျက်နှာ SoundCloud YouTube အန်ယူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာ Netherlands တန်ယုံနဲ့ဆူဇလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပတ်မှုကူညီချပြီး Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအထံစီစဉ်ဖို့နားဆင်ပြီးရဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ဗီဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE America တန်ကနေပြီးတော့ဆက်လက်တန်လွှင့်နေပါတယ်တော်ရရှိမြတ်ခင်ဗျာလက်ရှိကြုံနေရတဲ့ COVID ကာယရောဂါအခြေအနေကန့်သက်တွေကြောင့်ကျွန်တော်တို့ Radio အစီအစဉ်တွေပြောင်းလဲတင်ဆက်နေရမှာပုံမှန်ထုတ်လွှင့်နေကြစနေညတည်းလီလိုက်အစီအစဉ်နေရမှာစနေညစနေဝိုင်းအစီအစဉ်နဲ့စတူတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ရှစ်လေးလုံးလူလူလှုပ်ရှားမှုနဲ့စံတန်ဖိုးဆိုင်ရာစနေဝိုင်းဖြစ်ပါတယ်မြန်မာနိုင်ငံတမိုင်းမှာတတိုင်းပြည်လုံးအုံကြွခဲ့တဲ့အကြီးဆုံးလူလူလှုပ်ရှားမှုလို့ဆိုရမယ်ရှစ်လေးလုံးဒီမိုကရေစီရေတော်ပုံဖြစ်ခဲ့တာဒီကနေ့ August 8ရက်နေ့မှာ32နှစ်တင်းတင်းပြည့်ပါပြီရှစ်လေးလုံးလူလူလှုပ်ရှားမှုကြီးရဲ့တောင်းဆိုချက်တွေလူလားချက်တွေနဲ့ရှစ်လေးလုံးလှုပ်ရှားမှုကြီးမှာလူလူရက်တည်ခဲ့ကြတဲ့စံနှုန်းစံထားတွေဒီကနေ့တိုင်းပြည်မှာဘလောက်ထိပြီးပြည့်စုံပြီလဲရှစ်လေးလုံးလူလူလှုပ်ရှားမှုကြီးကိုစတင်ခဲ့သူပြည်ပယောက်ကျောင်းသားကောင်းဆောင်နှစ်ဦးဖြစ်တဲ့ကိုမူးသီးစုံနဲ့ကုစုံမင်းတို့နဲ့ဆွေးနွေးတင်ဆက်ထားပါရယ်ကျွန်တော်သားညဦးပါကိုမူးသီးစုံနဲ့ကုစုံမင်းကိုရိုးနှစ်ယောက်လုံးကပြောရမယ်ဆိုရင်တော့ဒီရှစ်လေးလုံးလူလူလှုပ်ရှားမှုကြီးကိုစတင်ဦးဆောင်ခဲ့တဲ့အထက်မှာပါတဲ့ကျောင်းသားကောင်းဆောင်နှစ်ယောက်ပါအဲ့တော့ကုမ္ပဏီအရှင်ဆုံးတော့ဒီရှစ်လေးလုံးလှုပ်ရှားမှုကိုအခုဒီ let loss စိတ်အားဖြစ်ပေါ့ဘာတွေအမှတ်ရဆုံးရှိလဲဗျ။
88ကအမှတ်ရဆုံးဆိုရင်တော့သူရှစ်လေးလုံးမှာပြည်သူတွေရဲ့အငြင်းညွတ်ဆုံးဟာလာចောင်းသားတွေရအရေးရင်ဆုံးဟာလာကျွန်တော်တို့အောင်ပွဲရအခမ်းအနားဆုံးအချိန်ပေါ့ဗျ။အဲ့ဒီအချိန်ကြီးကိုအမှတ်ရတာပေါ့
။ခုအချိန်ဒီကာလမှာ LDP အစိုးရကအာဏာရတဲ့ဒေါက်ဆန်းစုကြည်လည်းဒီကိစ္စပြောနေနိုင်ငံတော်အကြီးအကဲတယောက်လို့ဖြစ်နေပါလေ။စစ်တပ်ကလည်းဇုံတရားအာဏာရှိနေတော့မှာပဲ။အဲ့တော့88ကကိုမူးသီးစုံတို့မျောလင့်ပြီးတော့လုတ်ခဲ့ကြတဲ့အခြေအနေတွေကတကယ်အကောင့်ထဲပေါ်လာပြီလား
။ပြောခုမလင်းလင်းပြောရတော့မပေါ်ဘူးပေါ့ဗျာ။နောက်ခုလေဒီပေါ်ဖို့တော့調査နေကြတာပေါ့။ဒီလေလုံးကရင်မှန်းချက်တွေကကျွန်တော်တို့ဟိုပြောရမယ်ဆိုရင်တော့ဟိုဒီမိုကရေစီလူ့ခွင့်ရေးငြိမ်းချမ်းရေးဟာလာကျွန်တော်တို့ စာသံပေးတယ်နဲ့ပြောရတော့လွတ်လပ်ခြင်းကြီးမြတ်ခြင်းတရားမျှခြင်းဟဲ့လားအဲ့ဒါတွေနောက်ကျွန်တော်တို့ရဲ့ပုံမှုကောင်းမွန်တဲ့ဘဝတွေအဲ့ဒီတွေတောင်းဆိုခဲ့တာအခုကျွန်တော်တို့စီမှာလွတ်လပ်တယ်ကြီးမြတ်တယ်တရားမျှတာရှိလားဟဲ့လားကျွန်တော်တို့ဘဝတွေကပုံမှုကောင်းမွန်လာလားကျွန်တော်တို့ပဲနိုင်ငံခြားရောက်တဲ့လူရောက်ဒုက္ခတွေဖြစ်တဲ့လူဖြစ် ICJ ရောက်တဲ့လူရောက်ဟဲ့လားစကလုံးအစ်စ်တွေလည်းပေါ်လာတယ်လေဟဲ့လားကျွန်တော်တို့စစ်ပြေးဒုက္ခတွေခရိုနီတို့ကျူကျော်လို့ပုဂလုံးသစ်တွေအများကြီးပေါ်လာတယ်အဲ့ဒါကျွန်တော်တို့ခြေလေးလုံးတော့မရှိခဲ့တဲ့စက္ကလုံးတွေလေအဲ့ဒီစက္ကလုံးတွေကလည်းကောင်းတဲ့စက္ကလုံးတစ်ခုမှမပါဘူးဗျာအဲပြည်သူတွေအချင်းပြောရင်တော့88တုန်းကကျွန်တော်တို့ကဟိုအာနာဝတ္ထုဥပ္ပယောက်ကစုပ်ပါတယ်တန်ပြည်ရဲ့တရားစတာအရင်းမြစ်တွေကိုတုံးပြောက်ပါပါတီယာစုပ်ပိုင်ခါလေးချက်လည်နေတယ်ဒီနေ့လည်းအရင်နေသားမှာပဲကြာရောက်တာအဲ့ဒီနေ့တည်းပုံမှုဆိုးတဲ့ခြေလေးဖြစ်သွားပြီအရန်ဆိုးလို့ပြီဒီကြားထဲမှာခပကယောဂကြီးလည်းဖြစ်လာတော့ကျွန်တော်တို့ဘုမာပြာဟိုကျေသူမဲ့ဖြစ်နေတာပေါ့နော်ဘုမာပြာမှာကယောဂကြောင့်တည်ဆုံးနေပြီကဘာမှအနေဆုံးလို့ပြောအောင်ပြောနိုင်နေဟဲ့လားပြောနိုင်ဒါပေမဲ့တခြားယောဂလည်းတည်နေတာရပြည့်ပဲအဲ့တော့ဟိုသူသွားကြည့်ပါရေဝဲသုတ်တာမဲ့ကြည့်စေရုံနဲ့ပဲသွားကြည့်ကြည့်အဲ့ဒီမှာလူမှုဒုက္ခတွေအများကြီးတွေ့ရလောကငရဲလို့ဖြစ်နေတယ်ဒီလေးလုံးဘာတွေအမှတ်ရလဲဆိုရင်ကျွန်တော်တို့ညီညွတ်ခဲ့ကြတယ်ကျွန်တော်တို့သူစည်းခဲ့ကြတယ်ကျွန်တော်တို့အကြီးတော်ကိုဒီခံခံနာနာယူကျွန်တော်တို့ကပုံမပေါင်းမနဲ့လမ်းကြောင်းပုံမပေါင်းမနဲ့ဘဝတွေပဲဥတည်ခိုင်လိုက်တာဒီနေ့ဥမတည်ပဲကြောင်းမြန်ပြန်သွားနေတော့တွေ့ရပါတယ
်ဟုတ်ကဲ့ကျွန်တော်ကုစုံမင်းလည်းမြင့်ချပါခင်ဗျာကုစုံမင်းကလည်း88ဆပြီးတော့ဥဆောင်ပြီးတော့လှူရှားခဲ့တဲ့လူတွေလည်းမှာပါပါတယ်အဲ့တော့ကုစုံမင်းတို့88တုန်းကလှုပ်ခဲ့တဲ့အချိန်ကြီးအခုဖြစ်နေတဲ့နိုင်ငံရေးအချိန်ကြီးဒါရော88တုန်းကမျှော်မှန်းသလိုပဲလား
လက်ရှိကာလက1988ကျွန်တော်တို့တောင်းဆိုခဲ့တဲ့ဒီမှာကိုစင်းရဲ့လူခုနှစ်ရင်းနဲ့ပတ်သက်ပြီးတော့အားရကျင်းမှုရှိလားလို့မေးရင်ဆိုတော့မရှိပါဘူး။ဒါကတော့ရှင်းရှင်းလင်းလင်းပြောရမယ့်စကားပါ။ထောင်ဝါရှိတဲ့ရှိကကျွန်တော်တို့အမှတ်ရခဲ့တာကတပါတီအာနာရှင်စနစ်အောက်ပါမကြီးနဲ့လို့တွန်းလှန်ကြရင်းကနိုင်ငံရေးစနစ်ပြောင်းမှုဂျူးစားခဲ့တယ်။အဲ့ကမှတစင်အရှင်ဘွားကျတဲ့ကြီးရောဖြစ်တယ်ပြီးတော့တက်ကအာနာသိနေတက်အာနာသိပြီးတဲ့နောက်မှာ2000ကျော်ပေါ်လာပြီးတော့အခုအချိန်မှာတော့ဒေသပိုင်းဒေသတစ်ပိုင်းအစိုးရပေါ့ဖြစ်လာခဲ့တယ်ပေါ့နော်အဲ့တော့ဘာလို့သွားတွေ့လဲဆိုတော့ဘုရားကျွန်တော်တို့ကြောင်းဖို့ကြိုးစားခဲ့တာကစနစ်ကိုကြောင်းဖို့ကြိုးစားခဲ့တာအခုအချိန်တွေကစနစ်ကတော့အပြည့်အစုံမပြောင်းနိုင်သေးပါဘူးအစိုးရပြောင်းလဲတယ်လို့ပဲပြောလို့ရပါသေးတယ်။သူရတော်မှတပိုင်းတစားအစိုးရအစီအမံရှိပါတယ်
။အခုလက်ရှိ NLD အစိုးရကပြောမယ်ဆိုလို့ရှိရင်တော့တော်တော်များများလည်းပြောကြပါလေ88ကပေါ်လာတဲ့နိုင်ငံရေးပါတီနိုင်ငံရေးအင်အားစု88ရဲ့အသီးပွင့်ပါတီတခုလို့လည်းပြောကြပါတယ်။အဲ့တော့NLD အာဏာရနေတာက88အသီးပွင့်တွေကိုဒီမိုကရေစီအင်အားစုဖြစ်စေလူထုဖြစ်စေခံစား권ရနေပြီလို့ရောယူဆပါလား
။ဘယ်သာဒီမိုကရေစီဝေယုလူရှိအရာရခြင်းဟာစတရှိကဲအတီးပွင့်တစုံတရာတော့ခံစားရတယ်ပြောရမှာပေါ့နော်အကြောင်းလဲဆိုတော့ကဘာကြီးအပြောင်းလဲပေါ်မှာအမ်နိုင်ငံကြီးနိုင်ငံတိုင်းရဲ့နိုင်ငံကြီးတွေလည်းလိုက်ပြောင်းရတယ်ပြောင်းရတဲ့ခါကျတော့အဲ့ဒီအပြောင်းလဲပေါ်မှာလက်ရှိဆိုရဟာစတရှိကဲအတီးပွင့်တစုံတရာကိုခံစားရပါတယ်အဲ့ဒီလိုပဲလူလူကလည်းလက်ရှိရှင်တွေမှာ1988တဲ့ကြိုးဤဆိုခွင့်နည်းနည်းလေးတော့ဦးလာခဲ့တယ်။ဒါပေမဲ့စစ်မှန်တဲ့ဒီမိုကရေစီလူခွင့်ရေးရပြီလားလို့မေးလို့ရှိရင်တော့အပေါ်ဒီမှာအဲ့ဒီစစ်မှန်တဲ့လူခွင့်ရေးကလတော့ကမရသေးဘူးလို့ပြောချင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ကုမိုးသီးစွန်ကိုမေးချင်ပါတယ်ခင်ဗျာ။ခုနကကုစုံမင်းပြောသွားတဲ့ထဲမှာ88ကတောင်းဆိုခဲ့ကြတယ်ဒီမိုကရေစီရေးငြိမ်းချမ်းရေးလူခွင့်ရေးအဲ့တော့ဒီစံနှုန်းစံထားတွေနဲ့ပတ်သက်လို့လက်ရှိအာဏာရအစိုးရကတကယ်ပဲဒီစံနှုန်းစံထားတွေကိုသူ့ရဲ့စံနှုန်းစံထားတွေလို့သဘောမျိုးပဲဆောင်ရွက်နေလားဒီစံနှုန်းစံထားတွေကပြတ်သွားပြီလားဗမာပြည်မှာဒီစံနှုန်းစံထားတွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲကိုမှုသိဆောင
်အဲ့ဒီစံနှုန်းစံထားတွေကိုမလုပ်လို့ပေါ့နော်ပြဿနာရှိနေတာပေါ့ချို့လူဖွေးဆိုင်ရာစံနှုန်းစံထားတွေဆိုရင် NLD ကအကောင့်ထဲမပေါ်နိုင်ဘူးသူတို့မှအချက်တည်းရှိတယ်ပါညာကိုပြောနေကြတယ်ပေါ့ဗျာအဲ့ဒါပေမဲ့ကျွန်တော်တို့လည်းနားလေတယ်အဲ့ဒါစံနှုန်းစံထားတွေဒီချိန်ကာလမှာတော့ပြောရမယ်လူခွင့်နဲ့ပတ်သက်တဲ့စံနှုန်းစံထားတွေမပြောတဲ့အတွက်နိုင်ငံတကာဒေါ်ဆန်းစုကြည်ကပြစ်တင်ပြန်နေတယ် ညီတော်ကတော့ဆန်းစုကြည်ကိုသူရဲကောင်းလို့နည်းနည်းကကူွယ်ခဲ့ကြတယ်။ချီးမြှောက်စားခဲ့ကြတယ်။ဒီနေ့တော့ဆန်းစုကြည်ကိုပြေးတဲ့စုကိုရုပ်တယ်။တော့ဆန်းစုကြည်ရဲ့ပုံကိုပြန်ဆွဲပြုတ်ကြတယ်ဆိုတော့အမတန်ရှက်ဖို့လဲကောင်းဝမ်းနေဖို့ကောင်းကျွန်တော်တို့လှုပ်ရှားမှုကိုထိခိုက်တယ်ကျွန်တော်ခံစားရတယ်ဝမ်းနေမိအဲ့ဒါပါလို့ဒီစံနှုံးစံထားအဲ့တော့စီးပွားရေးကိုပြန်ကြည့်ရင်လည်းကျွန်တော်တို့ခရိုနီတွေလက်ထက်မှာပဲအရင်မြစ်တရားကြည့်စစ်တိုက်လဲမှာဗမာပြည်ကမြို့လိုင်းကစားထွက်လိုက်တိုက်တဲ့အသေးသေးကြီးကြီးအလတ်အလာမြို့လိုင်းကထွက်လိုက်တာနဲ့ညီယာတပ်ပိုင်ကြီးဆိုစားတွေ့ကြတယ်ဗမာပြည်မှာအရင်မြစ်ကမြေပဲရှိတယ်လောက်အားရှိတယ်ဒီနှစ်ခုပဲရှိတယ်လောက်အားကဒီပောက်ကိုရောက်အရင်မြစ်ကစစ်တပ်ရဲ့လက်ထက်ရောက်တယ်ခရိုနီရဲ့လက်ထက်ရောက်တယ်အဲ့လိုရောက်နေတဲ့ခါကျတော့ဘယ်လိုအရင်မရှိတော့ဒီတိုင်းပြည်ကဘယ်လိုစီးပွားရေးတက်ပလော့လုပ်မလဲပြန်ပြောအောင်ဘာနဲ့သွားလုပ်ကြမှာတော့ကျွန်တော်တို့မှာ technology ရှိဘူးလေကျွန်တော်တို့မှာ production မရှိဘူးလေကျွန်တော်တို့မှာရှိနေတာလုံအားနဲ့မြေကြီးအဲ့လိုမြေကြီးကလည်းမရှိဘူးလားအားလည်းမရှိဘူးဘယ်လိုစီးပွားရေးဘယ်မြေစုကလုပ်ပေးပါလဲကြီးစရာကြီးဖြစ်နေတယ်ဗျာနားလေတယ်အဲ့တော့ဒါကြောင့်မလို့စီဝါရေးမှလည်းစံနှုန်းစံတာပညာရေးပြီးခဲ့တဲ့အတုံးကလုံးလေးနှစ်ကလှူရှားမှုတော့ဖြစ်သွားသေးတယ်။ပညာရေးစနစ်ကြီးအုံဖောက်ပြောင်းစစ်တတိတော်အပေါ်ရန်လေးကျွန်တော်တို့လုပ်လို့မရသေးဘူး။အဲ့ဒါကျွန်တော်တို့သိတယ်တက္ကသိုလ်။ဒါပေမဲ့စံနှုန်းစံတာတွေစပြောင်းအောင်အမပြည့်ရဲ့တကယ့်ကိုဒီမိုကရေစီပညာရေးကျွန်တော်တို့ပါတယ်ဝဲရဲပါလာ။ဟာလာကျွန်တော်တို့ဒီဘက်မှာဒီနိုင်ငံတကာမှာကပ္ပတိုင်းထိုင်းနိုင်ငံအကြီးဆုံး liberal art လို့ခေါ်တယ်။အဲ့ဒီ education ကို introduce လုပ်ပါအမပြူစတင်ကျင့်သုံးပါတော့ကျွန်တော်တို့ဒါလူသွားကျင့်သုံးလို့စစ်တပ်ကလည်းဟလာဂျန်နဲ့အင်အားစုတွေကလည်းဘယ်သူကလာကန့်ကွက်မလဲကန့်ကွက်ရင်လည်းကျွန်တော်တို့ကဆက်လက်တက်ပုံမရပါပဲဒါပညာရေးပဲသူတို့အာဏာကိစ္စပြောနေတော့ညာရေးကိစ္စကလေးတွေအနာဂတ်အတွက်ပြောင်းလဲပေးပါလို့တော့လေပြောင်းလဲမဖြစ်လာဘူးပညာရေးဘက်မှာလည်းပြန်ကြည့်ပါအဲ့တော့တခါကျွန်တော်တို့ပြန်ကြည့်လူမှုရေးပိုင်းတွေမှာပြန်ကြည့်ရင်လည်းအလားတူပဲအလားလူမှုရေးတွေမှာဆိုလို့ရှိရင်အလားအိမ်တွင်းအကြပ်ဖက်မှုတွေကလေးတငယ်တွေအကြပ်ဖက်ခံရတာတွေကလည်းတောက်လျှောက်ဖြစ်တယ်အေးအေးယူဆောင်ရွက်မှုတွေကလည်းမရှိဘူးအေးအေးယူချက်ဖို့ကောင်းတယ်ဟိုဗစ်တိုးရီးယားအမှုပေါ့နော်ဟိုတိုင်းပြည်ပြည်သူဖြစ်တဲ့အမှုဆိုရင်ပြောင်းနိုင်ငံတကာရှိပြည်သူတို့ဖြစ်ပါလေပြောင်းမပြောက်ပါအဲ့ဒီအတွက်ကအမျိုးသားဒီမိုကရေစီဘက်ကတော့တော်ကူတယ်လွတ်တော်ထဲမှာရောက်နေတယ်သူတို့ကျွန်တော်တို့ကအားကိုးထားတယ်ပြည်သူကအားကိုးထားတယ်သူတို့ကမဆိုးရက်တယ်ဒါကိစ္စတွေအတွက်ကိုသူတို့ကအတန်တွေကိုကျွန်တော်တို့ပြည်သူ့ရဲ့ခံစားချက်ကိုကွန်ပျူတာတို့ပြရမှတ်တမ်းတွေပြရအဲ့ဒါတွေကလည်းမရှိပြအ
ဲ့ဒါကြီးကသူတို့အနေနဲ့လူလူလူလာတဲ့အခြေအနေကိုအပြောင်းလဲတွေဖြစ်လာဖို့သူတို့လုပ်နေတယ်ရွေးကောက်ပွဲမှာဆိုရင်လည်းပြောင်းလဲရမယ်ဆိုတဲ့ကြီးကြော်တဲ့သူတို့သုံးပါတယ်အဲ့တော့ကိုမိုးသီးပြောနေပုံရဆိုရင်အခု NLD အစိုးရကဒီ88တောင်းဆိုချက်တွေစံနှုန်းစံထားတွေပေါ်မှာရှိနေဦးဆိုတဲ့သဘောလား
သွေးပြေးနေပြီကျွန်တော်တို့လိုပဲတော်တော်ကြီးကိုသွေးပြေးနေကြပြီဒါနိုင်ငံရေးနဲ့နိုင်ငံရေးသကားပြုံးပြီးပြည်ပြင်ပေါ်ကြပေါက်ပြရင်တမားရီစံပြောက်တော့နိုင်ငံရေးကကိုယ့်ကိုပေါက်ပြမှာလူတွေကမသိကြဘူးအဲ့လိုပဲတမိုင်းမှာပြီးတော့ဥလီဝင်သွားထမေးကြည့်ရသူတက်ဖရားတကအကြောင်းတကကြီးတိုင်းပြီးတော့ကောင်းဆုံးလုပ်ခဲ့တယ်ပဲသူတို့သိသွားတာပဲမဆလာပါတော်ဝင်တွေသွားကြည့်အဲ့တိုင်းပဲသူ NLU သွားမေးကြည့်သူတို့တိုင်းပွဲဝင်နေတယ်ခါလေသူတို့တိုက်နေတာလားတိုင်းပြည်ပြောင်းလဲလုံးနေဒရောင်းစမ်းစုတီပဲလုံးနေတော့ရှင်းတော့အခုသွားကြည့်လိုက်ပြဂတ်ကိုပါစင်တဲ့ကတ်တွေဖြစ်လာကတ်ပေါ့လူတစုကိုကိုးကွယ်တဲ့ကတ်ဆင့်ရောက်သွားတယ်လူတယောက်ကိုကိုွယ်တဲ့အဆင့်ဖြစ်သွားပြီဒီမိုကရေစီဟာကိုလူတယောက်ကိုကိုွယ်တာပေါ့ဘူးတစ်နှစ်တခုအချင်းခုနကကိုစောမင်းပြောရသလိုကျွန်တော်တို့စနစ်ကြီးကိုပြောင်းလဲဖို့တောင်စားစုကြီးကိုခေါင်းဆောင်တင်ခဲ့တယ်ဆိုတာအော်နိုင်ငံတကာကပြလာနိုင်ငံခြားကပြလာနိုင်ငံတကာတွေ့ကြုံနေရှိတာလေအေးဒီမဆလာဥနေဝင်တို့ဥစိန်ဝင်တို့တက်တော့သားတယ်အဲ့လားသူတော်ဥချွင်တော့ပူကောင်းပါနိုင်ငံတကာနိုင်ငံတကာစံတော့အဲ့ဒီတိုင်းကျွန်တော်တို့လိုချင်လို့ကိုတင်ခဲ့တာအခုပြကြည့်စားဘာဖြစ်သွားလဲပြည်သူတို့ကကားတီကိုကိုွယ်တဲ့ဆင်ရောက်ပါလူတယောက်ကိုကိုးကွယ်တယ်ဘုဘမပြန်ကြည့်လိုက်ကျွန်တော်တို့ကြံခိုင်ဖွံ့ဖြိုးရေးမှာလည်းကိုးကိုးကွယ်နေကြတော့မယ်ဟာလာအမျိုးသားကြီးအစွန်းရောက်တယ်ဒီဘက်ကလည်းအလားတူပဲအဲ့တော့ဘယ်ဟာကိုသွားပြီးတိုးတက်တယ်ပြောမလဲဒါကိုပေါက်ပြန်တယ်မပြောဘဲပါတီကိုပြောမလဲဘဲပါတီကိုကျွန်တော်တို့ကသူတော်ကောင်းလို့ပြောရမယ
်ကိုစော်မင်းရဲ့အမြင်လည်းသိကြပါတယ် NLD ရ88လမ်းကြောင်းမှာပါမယ်ရှိနေတော့မယ်လားတွေ့ဖြစ်ရလို့ယူဆပါလား
ပြောရရင်တော့နည်းနည်းတော့ဖြစ်တယ်ဗျအကြီးကကလက်ရှိအမျိုးသားပြည်သူ့ဖွဲ့ချုပ်ဟာတိုင်းပြည်ကိုအုပ်ချုပ်တယ်2008ဖွဲ့စည်းပုံအောက်မှာပေါ့နော်ကျွန်တော်အနေနဲ့2008ဖွဲ့စည်းပုံအောက်ကိုဝင်ပြီးတော့ရွေးကောက်ပွဲဝင်ရင်းကိုကျွန်တော်အနေနဲ့မကန့်ကွက်ခဲ့ဘူးဘာကြောင့်လဲဆိုတော့ရစုံတရားပြောင်းလဲနိုင်မလားဆိုတဲ့ညှော်လင့်ချက်နဲ့ဒါပေမဲ့ရွေးကောက်ပွဲနိုင်ပြီးတော့အစိုးရဖြစ်လာတဲ့အချိန်မှာ အနေဒီနေနဲ့လုံးတင်တဲ့အလုပ်ဒီကိုမလုပ်ခဲ့ဘူးတော်တော်များများကိုပြက်ကွက်ခဲ့ရရအထူးသဖြင့်တော့ဒီအမျိုးသားပြန်လည်တင်းမြတ်ရေးမှာစစ်တပ်နဲ့တင်းမြတ်ရေးကိုဦးစားပေးလုပ်တယ်ဟိုကျွန်တော်အသုံးနဲ့တော့ရင်တော့စစ်တပ်ပါသာပြီးအမျိုးသားပြန်လည်တင်းမြတ်ရေးပေါ့နော်အကြမ်းတဲ့တိုင်းသားအင်အားစုတွေဒီမိုကရေစီအင်အားစုတွေနဲ့ပတ်သက်ပြီးတော့ဒီလူရှုတယ်လို့တောင်ပြောလို့ရတယ်ဗျာအဲ့တော့လက်ရှိအပြောင်းလဲမှာသူ့ရဲ့အားနည်းချက်ကဟိုတစ်ချိန်တုန်းကကြီးစရာစကားတွေပြောလို့ရှိလို့ရှိရင်ဘုရုခင်ညောတော်ဇာစုကြီးကိုဆွဆွဲခဲ့တယ်လို့အတိမဲ့ဖြစ်နေတဲ့ငါလူတောင်ငင်းနေရတယ်အဲ့ဒီအနေထားမျိုးဖြစ်နေတယ်ပေါ့အဲ့တော့သူဖီတယ်လို့ပြောချင်ပေမဲ့အဲ့နီးပါတော့ဖြစ်နေတယ်လို့ပဲပြောမှာအချိန်ကြီးရောက်နေပါပြီ
နေပါပြီအဲဒါတော့ energy အစိုးရပေါ်သုံးသက်ချက်ပါအခုဒီ88မျိုးဆက်ဘယ်လဲဆိုတဲ့ကိစ္စကိုသွားကြည့်ပါလေအခုက88မျိုးဆက်ကဒီဆိုလိုရာက88မှာထင်ကြီးဥဆောင်ခဲ့ကြတဲ့ចောင်းသောခေါင်းဆောင်တွေကိုအဓိကရည်ညွှန်းပါလေတချို့ကတော့နိုင်ငံရေးပါတီဖွဲ့ကြတယ်နောက်တချို့ကအစိုးရမှုတဲ့ရပ်ဖက်ဖွဲ့စည်းတွေမှာရှိနေပါတယ်နောက်ကိုမိုးသီးတို့ကုဇော်မင်းတို့ဆိုလည်းပြပမှာပဲပြန်နိုင်နေနေထားတော့မရှိသေးပါဘူး energy အစိုးရဆော်ပိုင်းကလာရုံကဆိုရင်ပြည်ဝင်ခွင့်တော့မရပါဘူးအဲ့တော့88မျိုးဆက်ရဲ့ဒီနိုင်ငံရေးမှာပါဝင်ပတ်သက်ခွင့်ပါဝင်ပတ်သက်နေတဲ့အနေအထားဘယ်လိုမြင်လဲဗျကုဇော်မင်းရင်ဖြစ်ပြီးပါ
ကျွန်တော်1988ဒီဖြစ်လာတဲ့ကြောက်သားအင်အားစုတွေပေါ့နော်ဟိုလူငယ်အင်အားစုတွေအဲ့ဒီအင်အားစုတွေတင်ကျွန်တော်ဖာသာဘလာလက်ထက်တို့လည်းရယူဖို့ကာလာအင်အားစုတွေနဲ့နိုင်ချင်းကြီးရယ်ကျွန်တော်တို့ညံ့လာတော့အမှန်ပဲဗျအကြောင်းလဲဆိုတော့ဟိုကျွန်တော်တို့ကြီးပြင်းလာတဲ့ဘွားဟာစံချိန်စံညုံးပြီးတဲ့ပညာရေးစနစ်ကိုတင်ကြားပြီးတော့တက်လာခဲ့တယ်ကျွန်တော်တို့အစိုးရရဲ့ပညာရေးစနစ်ကအားနည်းခဲ့တယ်လို့ကျွန်တော်တို့ကိုယ်တိုင်ကအားနည်းခဲ့တယ်အဲ့တော့ဟို2005လောက်ပါကျွန်တော်တကယ်ကြီးနဲ့အားလုံးကိုကျွန်တော်ပြောပြဘူးတယ်အကြာကြီးအများကြီးရှောက်ပြီးစာရီဖတ်ကြမလို့ဘူးဘူကျော်အောင်စံဘာတွေလုပ်ခဲ့တယ်ဆိုတာကိုပြန်ကြည့်လို့ရှိရင်ငါတို့ဘာလို့တင့်တယ်ဆိုတာကိုမင်းတို့ပြန်မြင်လိမ့်မယ်တကယ်ကျွန်တော်စိတ်ရှိမှအားနေတဲ့အချက်ကနိုင်ငံရေးကိုနိုင်ငံရေးတည်တတ်တာလုပ်ဖို့ဆိုတာတဲ့မပြမသားလုံးလားထွေးလားအယူဆတွေရှိကြတယ်ဒီဆက်သူတက်တက်တို့ဟာလာငါတို့ကအာရမမဲ့ဖူးလို့အာရမျိုးတွေအတွေးခေါ်တွေနဲ့လုံးနဲ့ခြာလပတ်လိုက်နေတဲ့ခါကျတော့မင်္ဂလာအဆင့်ဆိုတဲ့အာဒါအဆင့်ကိုအခုအချိန်ထိမှန်မှောက်ရှက်တယ်လို့တို့ရွတ်တယ်လို့တို့ဖြစ်နေတယ်အဲ့တော့ထူးထူးခြားခြားအဲ့ဒီမှာနိုင်ငံရေးပါတီဖြစ်ရှိနေတာတော့လောလောဆယ်ပြည်သူပါတီရဲ့ဒီပေါ်တဲ့နှစ်ခုရဲ့ပေါ့နော်အဲ့တော့သူတို့တွေရဲ့အနာဂတ်နိုင်ငံကြီးကအဲ့ဒီပါတီရဲ့နိုင်ငံရေးဟာလောလောဆယ်နိုင်ငံဟိုဥဆောင်နိုင်တဲ့အခြေအနေတော့မရောက်သေးဘူး။ဒါပေမဲ့တချိန်ချင်းမှာတော့သူတို့ဟာနိုင်ငံကိုဥဆောင်နိုင်တဲ့အခြေအနေကိုရောက်လာတယ်။အကြောင်းလဲဆိုတော့ခေတ်ကြီးပြောင်းတဲ့အချိန်မှာဒီတော့နိုင်ငံကိုထွက်လာခဲ့ရတယ်။ပြည်တွင်းမှာလည်းပွင့်လင်းလာတဲ့အခါမှာပညာရေးစနစ်ကိုတကုတ်တကယ်ကြိုးစားရတဲ့လူတွေရှိကြတယ်။အဲ့ဒီလူတွေတာဝန်ယူလာတဲ့အချိန်ရောက်လာခဲ့မယ်။နောက်ရှိတဲ့ရှိအတွက်ယူရှိတဲ့နိုင်ငံရေးအင်အားစုတွေကငါတို့လို့ပါဖြစ်တော့မယ်ဆိုတဲ့အသည့်ရောက်တဲ့ချိန်မှာအနာဂတ်မှာရှိတဲ့ရှိဟာတိုင်းပြည်ကိုဥဆောင်လာမယ့်အခြေအနေကိုရောက်လာမှာပါလောလောဆယ်ကတော့အားရတဲ့အခြေအနေမှာမရှိသေးပါဘူ
းအနေဒီထဲမှာလည်း88ကနေပြီးတော့ဥဆောင်ခဲ့တဲ့ကျောင်းသားခေါင်းဆောင်တချို့ပါပါတယ်ဒါကအနာဂတ်ဖြစ်လာမလားဒါမှမဟုတ် NLD မဟုတ်တဲ့တခြားအနာဂတ်နိုင်ငံကြီးလား
အဓိကကတော့ဟိုအဲ့ဒီမှာလဲ88လူငယ်တွေပါပါဟိုတောက်တာလူငယ်တွေကြီးကြပါတယ်။ဒါပေမဲ့ဘာကွာဝါလဲဆိုတော့ဒီဘက်ကျွန်တော်တို့မြန်မာမှာရှိတဲ့88ဒီရဲ့အနေအထားကနိုင်ငံကြီးကဒရစ်ကော့ဘူပိုလွတ်လပ်တယ်ဗျ။ပိုလွတ်လပ်တယ်။အဲ NLD ကိုရောက်သွားတဲ့လူငယ်တွေကတော့ဒီပါတီဖောင်ထဲမှာလောက်ရတဲ့အပြင်မှာမှဒူးတယောက်ရဲ့အမိန့်ကိုနာခံပြီးတော့ဟိုဒုံးလုံးကလောက်ရတဲ့အဆင့်ထက်ဒိတ်မကွာတဲ့အလုပ်ကိုသူတို့လုပ်နေရတယ်ပေါ့နော်။အဲ့တော့to get creative ပေါ့နိုင်ငံကိုဥဆောင်တဲ့အခါမှာဒီဘလိုစံနှုန်းနဲ့ပုံဖော်မလဲဆိုတာကတော့ဒီရဲ့ပြမ88တွေမှာ dream ကပုံများပါတယ်ပုံများပါတယ်နောက်တစ်ချက်ကဟိုကျွန်တော်ပြောနေတဲ့စကားပေါ့နော်အဲဒီစကားကတော့အဓိကကဒေါက်တာသူကြီးလက်ထက်အခုအချိန်မှာစစ်တပ်ရှိနေသေးတယ်ဟုတ်ပြီဒေါက်တာသူကြီးလွန်သွားတဲ့အချိန်မှာတော့စစ်တပ်ကထွက်သွားမလားလို့ပြန်စဉ်းစားကြည့်တော့ကျွန်တော်နေမမြင်ဘူး။အဲ့ဘေးဆုံးထိတ်တိုက်တွေးရမယ့်အချိန်မှာကျွန်တော်တို့ view set ကျွန်တော်တို့နောက် view set တွေနဲ့ထိတ်တိုက်တွေးရတော့မှာပဲစစ်တပ်။အဲ့လိုထိတ်တိုက်တွေးရတဲ့အခါမှာ တက်တက်ရိုးတိုးလေးစားလောက်တဲ့အတွေ့အကြုံရှိခဲ့တဲ့88ကကျောင်းသားလူငယ်ခေါင်းဆောင်ဟာအဲ့ဒီကိစ္စမှာလောလောဆယ်မရှိပါဘူးအမြင့်ဆုံးရှိတယ်ဆိုရင်ပြုံးချိုအခုဝင်သွားတဲ့ကိုတင်စန်းတို့လောက်အဲဒါကကျောင်းသားတမန်ကမှာတာဝန်ယူခဲ့တဲ့အမြင့်ဆုံးလူတွေပဲရှိကြပါတယ်ဒါပေမဲ့အားရကျင်းတဲ့ကြတော့မရှိပါဘူး
ဟုတ်ကဲ့ခင်ဗျကျွန်တော်ကိုမိုးသီးကိုမေးချင်ပါတယ်ခင်ဗျကိုမိုးသီးဆိုရင်ခုနကအစောပိုင်းကဖြေသွားတဲ့အခါမှာ88နဲ့ပတ်သက်လို့အမှတ်ရစရာဆိုရင်တညီတညွတ်တဲ့တစုတစည်းတဲ့လုတ်ခဲကြတယ်ဆိုရယ်အမှတ်ကြီးကအမှတ်ရစရာကိုပြန်ပြောခဲ့တာတွေ့ရပါတယ်ပြောမယ်ဆိုရင်88လှုပ်ရှားမှုဆိုတာလေယူဆပေါင်းဆိုအင်အားစုပေါင်းဆိုအကုန်လုံးပါခဲ့တာပေါ့ဒါမဲ့အခုလိုပြောင်းလဲလာတဲ့အချိန်မှာပါတီတွေခွဲထောက်ကြတယ်သူ့အလူသွားခဲ့ကြတယ်ဒါပေမဲ့လည်း88မျိုးဆက်ဆိုတဲ့အနေအထားနဲ့အားကောင်းမောက်တန်ဒီအပြောင်းလဲကာလမှာဖြစ်မလာတာဘာကြောင့်ပါလဲကိုမိုးသီးရဲ့သုံးသပ်ချက်သိချင်ပါတယ်
သူတို့အားလုံးကအခက်အခဲတွေရင်ဆိုင်ရတယ်ကြီးပါတယ်နိုင်ငံရေးအနေထားယူတာဟိုအားလုံးတစုတစည်းတညီရွတ်တဲ့ရပ်နိုင်တဲ့အနေထားမဖြစ်လာအောင်ဖြစ်သွားတယ်လေအဲထောင်ကြတဲ့လူကြတဲ့တော်တဲ့ရောက်တဲ့လူရောက်တဲ့ရောက်တဲ့ခါကျတော့ပြည်ပရောက်တဲ့လူတွေရောက်တယ်ဆိုတော့သုံးစုတွဲတူပါလားအဲ့ဒါတော့အဆက်အသွယ် communication ပေါ့နော် communication နဲ့စလောက်ပြတ်သွားတယ်နောက်ပိုင်းကျတော့မှကျွန်တော်တို့ကပြန်ပြီး communicate လုပ်လို့ရလာတယ် communication ကအရင်ကြီးတယ်internet media telephone or social media အခုအညတ်တက်တော့ပါတယ်။အောင်းရတဲ့တို့ကျွန်တော်တို့ဖုန်းပဲပြောလဲပါတယ်။အချိန်မှာကျွန်တော်88 air သူညာလဲစီးလုံးညညလာလိမ့်မယ်။အဲဒီလိုနည်းအထူးအချို့တစ်ချို့အခုအကြောင်းလေးတွေကလည်းအရင်ညံခဲ့။အဲဒီကာလမှာသူတို့ရဲ့ကွန်ဆော့မှုကရောက်လာလိမ့်မယ်။အဲ့တော့အခုကိုပြောဘူးဆိုအောင်ဆန်းစုကြည်အလုံးပြောနေတယ်ကျွန်တော်ဘီယွန်ဒအောင်ဆန်းစုကြည်ဒီတန်ဒီဒီလိုဖြစ်လာကြောင်လက်မခံနိုင်ဘူး။လက်ပိုက်ကြည့်နေမှာလည်းမဟုတ်ဘူး။88အတူတူရတယ်ဘယ်သူမှကြည့်နေအခုအများကြီးသိခံတယ်ဒီ generation ကျွန်တော်အဲ့ဒီဘက်ပေါ့ကျွန်တော်ချီးကျူးပါတယ်ကျွန်တော်ရေဖို့အဖြစ်လို့လဲဆိုတော့အော်ဒေါအောင်ဆန်းစုကြည်တက်လာတယ်သူအောက်မှာငါတို့တညတညတက်လိုက်မယ်စီစီလုံးလုံးလည်းကြာပြေးတယ်ဟလာအာသူနောက်မှာအကုန်လုံးကျွန်တော်ဝိုင်းရပြီးခဲ့တယ်ဒါပေမဲ့ကျွန်တော်တို့ဝိုင်းရပြီးပဲသူကဝိုင်းရခံတာမဟုတ်ဘူးလေအဲ့ဒါကိုကျွန်တော်88ကျွန်တော်သိတယ်ကျွန်တော်အရင်ဆုံးသိတာအသိတော့ကျွန်တော်ကိုယ့်ဘက်ကိုပါတီထောင်ထားလိုက်ရတယ်သူစီသွားလက်တွဲဖို့သွားတယ်သူတို့စီဝင်ဖို့သွားတာအဝင်မခံဘူးအဲ့တော့တို့2015လောက်ကလည်းကျွန်တော်ကြိုပြောတယ်အေးမဝင်နဲ့အဲ့တော့မတော်နဲ့မင်းတို့လက်ခံမှာအဲ့တော့မင်းတို့ကိုယ့်အကူဝင်ဖို့ပြင်းနေကိုယ့်အကူလေးဟာလာဝိုင်းရညင်လေကိုယ့်နိုင်ငံရေးစစ်မပြောက်စေတယ်သူကစစ်မှာပြက်ပြီးသွားဝိုင်းရတာဟိုအဲ့တော့တို့ဟိုကနောက်ဆုံး last minute မှာဟို decision ချလိုက်တယ်ဘောင်ဆန်းစုကြီးလက်မခံဘူးဆိုအကုန်လုံးကဘာလို့အမှမသိဖြစ်သွားတာပေါ့အဲ့ဒါကလည်းကျွန်တော်တို့အတွက်အကြီးမားဆုံးဟိုကထိုးနှက်ခံရမှုဖြစ်သွားတာဖြစ်သွားတဲ့ခါကျတော့ဒီလူတွေကအထွေကြုံရှိနေပြီအတိုင်းပြည်တွေဆုံးလုပ်ခဲ့တယ်နှစ်နာခံခဲ့တယ်သူတို့ကလွှတ်တော်တွေမှာသွားပြီးဥပဒေပြမှုတွေလောက်ရတော့မယ့်အချိန်လောက်ရတော့မယ့်အရွယ်ဗျာဟဲ့လားဒီအပေါင်းဆုံးဟိုလူဘဝမှာအင်အားအခွန်အားတွေအပြည့်ညံအားတွေအပြည့်ဆုံးချိန်ဒီသူတို့အချိန်ကြီးဖြစ်သွားတယ်အခုတော့ကိုကြီးတယောက်ပဲပါတီထောက်ပြီးထွက်လာတယ်အဲ့ဒါမိကိုနိုင်တို့ကသွားတောက်ခံရမှာသွားအားပေးရမှာဘာဖြစ်လို့ကိုကြီးပရိုပါတီကိုအားပေးတယ်ဆိုတော့ခုနကကျွန်တော်ကြားသေးတယ်ကျွန်တော်တို့ကတော့ထောက်ခံတယ်အားပေးမှာ။ဟဲ့လားကျွန်တော်ရှင်လေးလုံးတွေကကျွန်တော်မလုံနိုင်လုံနိုင်လေအားပေးရမယ်သွားထောက်ခံရမယ်။တကူရဲ့အနာဂတ်ကိုရဲ့ပြောလင်းချက်တဲ့
ဒီနေရာမှာကျွန်တော်ကုမိုးသီးစုံကိုဒါဆိုရင်မေးချင်ပါလေပြောရမယ်ဆိုရင် NLD ပါတီကလည်း88ထဲကနေထွက်လာတယ် NLD မြို့နယ်အစင်းစင်းနေပါဆိုလဲတပိတ်ခေါင်းဆောင်တွေကနေပြီးတော့မြို့နယ်ခေါင်းဆောင်တွေတိုင်းခေါင်းဆောင်တွေဖြစ်လာတယ်သူတို့ဟာလည်း88အင်အားစုပါလို့ပြောနေတာရှိပါလေကုမိုးသီးကရော NLD ပါတီနဲ့ပတ်သက်လို့88အင်အားစုအနေနဲ့လက်ခံပါလား
ကျတယ်ဗျလက်ခံဖို့တော့ကျတယ်တို့လုံးတော့လုတ်ခက်ကြတယ်ခြေလေးလုံးရစောင့်အခဏမှာတို့တို့ကဟိုတို့ကပါတီဘက်ကိုရောက်သွားတယ်လေတို့တို့ဒီဘက်ကကြောင်းသားထုတ်ထားမှုမြို့သားရေလှူရှာမှုဘက်မှာယက်တီနေခဲ့ကြတယ်ခြေလေးလုံးမှာ88အတွင်းမှာပါခဲ့ပေမဲ့ initiative role ပါလို့တို့တို့ပြောစရာရှိ initiative ဥဆောင်စတင်ဥဆောင်လဲကြတယ်အဲအခန်းခဏသမိုင်းပြေသမိုင်းအချက်တွေပို့တော့ကပ်ပြောလို့ရတယ်အဲ့တော့စဉ်းစားကြည့်လေအခုပြည်သူလူထုကလွန်စားစုကြည့်မရှိတော့ဘူးဆိုဘသူ့ကိုပြောလဲ။ခင်ဗျားတို့ကိုယ့်အဝယ်စဉ်းစားကြည့်။ပြည်ချင်းဆက်ရှိအင်အားစုတွေပဲသူတို့ပြောနေတာပဲပြုံးနေတာပဲ။ကျွန်တော်တို့ဒီတိုင်းဒီဘက်ထွက်လာကြတယ်။လက်စားထဲရောက်တော့ကျွန်တော်တို့88အသက်20အစိတ်ကလေးတွေကိုဘသူ့များတို့ကခေါင်းဆောင်မှုနဲ့တခြားနဲ့ကျွန်တော်မှမဟုတ်ဘူးအားလုံးဒီသူကိုပြည့်ခဲ့။ကျွန်တော်တို့ကပေါင်းကြည့်အထူးရင်းမှုတွေဥပဒေတွေလွဲပဲတွေးရင်းမှုတွေပုံကျွန်တော်တို့ကြောင်ပဲကြတယ်။အင်းဒီခုနကမြို့နော်ပါခဲ့တဲ့ကျွန်တော်လေးစားတယ်သူတို့ရဲ့ရှိသေးလို့ contribution တွေအတက်ခံနာတဲ့တဲ့ပါပဲ။ဒါပေမဲ့သူတို့က policy making မှာသူတို့မနေခဲ့အောင် policy making မှာ drawn sense ကြီးအချုပ်ပဲ။88တည်းကကိုယ့်အကို policy လောက်လာကိုယ့်အကို debate လောက်လာ။ဒ ဒီမိုကရေစီကိုကျင့်သုံးလာတဲ့အင်အားစုဒါကြောင့်သူတို့မှာ value ရှိတယ်သူတို့မှာ leadership အခြေအနေရှိတယ
်ကျွန်တော်နောက်ဆုံးအာဂျင်နာလေးတစ်ခုမေးချင်ပါတယ်အဓိကတော့88ရဲ့သဘောတဘာဝပေါ့နော်အဲ့တော့ကျွန်တော်နောက်ဆုံးကုဆောင်မင်းကိုအရင်မေးချင်ပါတယ်ခင်ဗျအဲ့တော့88ရဲ့စိတ်ကူးစိတ်တမ်းဖြစ်ချင်တဲ့ဟာမျိုးပြောမယ်ဆိုရင်မြန်မာနိုင်ငံကိုဘယ်လိုပုံဖော်ချင်တာလဲ
အဓိကတော့မြန်မာနိုင်ငံမှာကဒီတိုင်းရင်းသားတွေရဲ့စူပေါင်းဖွဲ့စည်းထားတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဖြစ်စီချင်တဲ့ပုံစံကဒီမိုကရေစီရဲ့လူ့ခွင့်ရေးရဲ့စစ်မှန်တဲ့ဖယ်လေရေပေါ့ကျွန်တော်အားအိုက်စနစ်ကိုသွားချင်တယ်စီးပွားရေးကတော့တကယ်လို့အထူးကြပြောရမယ်ဆိုတာရှိစီးပွားရေးပါတာပေါ့ခင်ဗျဟိုအခုတည်းအစိုးရကတော့သူ့ရဲ့စီးပွားရေးစနစ်ကိုကြီးကြီးကျမပြောဘူးဟိုဒီကွက်စီးပွားရေးဝါဒဆိုပြီးတော့လုံးချလာတဲ့အနေအထားပဲရှိတယ်ဘယ်တော့တဲ့ချီနီတော့အခုကမိုးလီပြောရတယ်လို့နိုင်ငံရေးကိုလည်းအမေရိကန်လည်းဝီးချုပ်ပြီးတော့လုံးထားတယ်လို့စီးပွားရေးကိုလည်းစစ်တပ်ကလို့ဒီအုပ်ပြီးတော့လုံးထားတယ်အဲ့ဒီအနေထားကိုကျွန်တော်လွန်ဆန်းခြင်းနဲ့အဲ့ဒီအနေထားကိုလွန်ဆန်းခဲ့နိုင်ငံရေးပုံစံစီးပွားရေးပုံစံတစ်ခုကိုကျွန်တော်ဖြစ်စေခြင်းနဲ့ဆန္ဒကျွန်တော်မှရှိပါ
ဟုတ်ကဲ့ကုဇော်မီကျေးဇူးပါကျွန်တော်ကိုမိုးသီးစုံနဲ့အဲနောက်ဆုံးမေးချင်ပါလေ88ကနေပြီးတော့မျှော်လင့်ခဲ့ကြတဲ့စိတ်ကူးစိတ်တမ်းတိုင်းပြည်ကိုဘယ်လိုပုံဖော်ချင်တာလဲကိုမိုးသီးစုံရဲ့အမြင်သိချင်ပါလေခင်ဗျာ
ဟုတ်ကျွန်တော်တို့တိုင်းပြည်ကိုတည်ကြခံရတဲ့နိုင်ငံတော်ကြီးတရားဖြစ်ကျွန်တော်တိဆောက်ချင်တယ်အဲဒီနိုင်ငံမှာနေကြရင်လူ့ကိုယ်ရေးအလားတန်လူ့ညီညာရေးတရားမျှတရေးတဲ့အကုန်ရှိတဲ့နိုင်ငံတော်ကြီးကိုကျွန်တော်တိဆောက်ချင်တယ်အဲဒါကျွန်တော်တို့ရဲ့အကြီးမားဆုံးအိမ်မက်ပဲအကြီးမားဆုံးမျှော်လင့်ချက်ပဲ
88လှုပ်ရှားမှုနဲ့ယနေ့နိုင်ငံရေးခြေနေသုံးသက်ချက်88မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့ကိုမိုးသီးစွန်ကုဇော်မင်းတို့ရဲ့အမြင်တွေကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာကျွန်တော်သားညဦးပ
ါအခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါအာဖရိကတိုင်းမှာကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးအတွက်ပြင်းပြင်းထန်ထန်နဲ့ရဲရဲဝံ့ဝံ့ဆောင်ရွက်ဖို့လိုနေပြီလို့ AU အာဖရိကသမဂ္ဂကပြောကြားလိုက်ပါတယ်။အခုကမှအာဖရိကတလွားဒီရောဂါကူးစက်ခံရသူကတသန်းကျော်နေပါပြီ။ဒါပေမဲ့အာဖရိကတိုက်ကနိုင်ငံတချို့မှာဒီရောဂါကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုတွေမလုပ်ရတဲ့အတွက်ကူးစက်သူအရေအတွက်ဒီတဲ့ပိုးပြီးများနိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတိပေးပါတယ်။American ပြည်တော်စုမှာ COVID-19 ကြောင့်အလုပ်လက်မဲ့ဖြစ်နေတဲ့တန်းနေချီတဲ့ American တွေအတွက်စီးပွားရေးအထောက်အကူပံ့ပိုးပေးမှုဆိုင်ရာသမ္မတရဲ့အမိန့်ညွှန်ကြားချက်ကိုသမ္မတ Donald Trump ကစနေနေ့မှာလက်မှတ်ရေးထိုးလိုက်ပါပြီ။ New Jersey ပြည်နယ် Bedminster ကသူ့ရဲ့ Golf Course မှာသတင်းစာရှင်းလင်းပွဲလုပ်ပြီးညွှန်ကြားချက်မှာပါတဲ့အချက်၄ချက်ကိုရှင်းပြခဲ့ပါတယ်။အရင်ကသတင်းတစ်ပတ်ကိုဒေါ်လာ600ပေးနေတဲ့အလုပ်လက်မဲ့ခန်းစား권ကိုအခုခါမှာသတင်းတစ်ပတ်ဒေါ်လာ400ဆက်ပေးမှာဖြစ်ပြီးပြည်နယ်ရေးက25ရာခိုင်နှုန်းကျခံမှာဖြစ်ပါတယ်။ဒေါ်လာ300,000အဝင်ငွေရှိတဲ့ American တွေကိုတော့အခွန်သက်သာခွင့်ပေးမှာဖြစ်ပါတယ်။နောက်ကျောင်းသားချီးငွေတွေကိုပြန်ဆက်တာကိုလည်းဆိုင်းငံ့ပေးထားမှာပါ။တရုတ်နိုင်ငံမြောက်ပိုင်းက Inner Mongolia ကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာ Bubonic Plague လို့ခေါ်တဲ့ Plague ရောဂါနဲ့ဒေသခံတအူးသေဆုံးခဲ့တဲ့နောက်တရုတ်အစိုးရကအဲ့ဒီဒေသအတွက်နှစ်ရက်ကြာအသွာလာပိတ်ပင်လိုက်ပါတယ်။ဘိုင်ယန်နိုယာကျန်းမာရေးကော်မရှင်ရဲ့ထုတ်ပြန်ချက်ထဲမှာတော့ဒေသခံတအူးဟာရာစုနှစ်နဲ့ချီကြမ်းမြင့်နေပြီဖြစ်တဲ့ဒီရောဂါဖြစ်ပွားလာတဲ့အတွက်ကိုရင်းအင်ကအစိတ်ပိုင်းအများပြားပျက်စီးပြီးတောက်ကြံတွေကတည်ဆုံသွားတယ်လို့ဖော်ပြထားပါတယ်။ဒါဟာတရုတ်နိုင်ငံမြောက်ပိုင်းဒေသမှာဒီလအတွင်းဒုတိယမြောက်ဒီရောဂါဖြစ်ပွားသူထပ်တွေ့ခဲ့ရတာပါ။ဒီပလေးရောဂါဟာကူးစက်မှုနှုန်းမြင့်မားပြီးအသက်ပါဆုံးနေရှိတယ်လို့ WHO ကျန်းမာရေးအဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီမိုကရေစီလှုပ်ရှားမှုဥဆောင်သူနှုတ်ကိုတညတာဖမ်းဆီးခဲ့တာမကျေနပ်တဲ့အတွက်လူပေါင်း1000လောက်စနေနေ့ကစူဝေးဆန္ဒပြပါတယ်။လူခွင့်ရရှိနေတဲ့အူးနဲ့ចောင်းသားတူကိုစူပူအောင်လှုံ့ဆော်မှုနဲ့ရောကာယောဂါကာလလူမစုရအရေးပေါ်ကန့်သက်ချက်မိန်ချိုးဖောက်မှုတွေပါဆွဆွဲပြီးတောက်ကြံနေကဖမ်းဆီးခဲ့တာပါ။တင်းနှင်းရင်းနဲ့မနှိမ်ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစစ်ချမ်းသာကိုကျမ်းမာကြပါစေ။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.